Welcome to the Voice of America in Burmese.
ပြန်ပေါင်းခင်ဝေးတဲ့ညတညဖြစ်ပါစေခင်ဗျာ American ပြည်တော်စု Washington DC မြို့တော် VOA American တန်ကနေ2022ခုနှစ် November 25ရက်တောက်ချာနေ့ညပိုင်းမြမဘာသာစီစဉ်တွေကိုမြမစံတော်ချိန်ည9:00ကနေ 10:00 အထိ line kilometer 1925 30နဲ့ VOA Facebook စာမျက်နှာကနေလည်းဓာတ်ရိုက်အသံလွှင့်နေပါပြီခင်ဗျာဒီညအတွက်အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပ
ါကျွန်တော်ကတော့ဝင်းမင်ပါမမရတစင်အောင်နဲ့ဒီနေ့ထိတ်တဲရောက်တဲ့တွေကိုပြောပြပေးပါပါဒီနေ့ထူးခြားတဲ့သတင်းတွေထဲမှာတော့ရုရှားအနေနဲ့ယူကရိန်းကိုပိုင်းထုတ်နိုင်မှာမဟုတ်ဘူးလို့ယူကရိန်းသမ္မတကပြောလိုက်ပါတယ်ဩစတြေးလျမှာတော့ဝန်ကြီးခန့်ရမှာပိုးပွမွေလင်းလင်းရှိရေးဥပဒေအသစ်တွေချမှတ်ဖို့ရှိနေပါတယ်အစ္စရေးမှာတော့အစင်လာထိန်ပါတီအနေနဲ့လက်ရဆွန်ပါတီခေါင်းဆောင်နဲ့ညွန်ပေါင်းအစိုးရဖွဲ့ဖို့ရှိနေပါတယ်ဒီသတင်းတွေနဲ့ဒီတခြားစိတ်ဝင်စားစရာသတင်းတွေကိုပြောပြပေးပါပါကိုရနိုင်
ဟုတ်ကဲ့ပါသတင်းတွေအပြီးနားဆင်ရမယ့်အဲမှာတော့သခိုင်းတိုင်းခင်ဦးမြို့နယ်မှာစစ်ကောင်စီရဲ့နေမြေရှင်းလင်းမှုတွေအတွေ
့ဘုံမမပါဒီနေ့အားလုံးပေါင်းဒီ108ရွာကိုတွက်လိုက်ရင်အားလုံးပေါင်း940နေမှာ၃လုံးစီရှိနေပြီဗျအဲဒီတကံငါအားလုံးပေါင်း10ဦးကာကွယ်ရေးတပ်ဖွဲ့ဝင်က10ဦးပေါ့အားလုံးပေါင်း18ဦးတုံ့ဆုံးသွားပြီပေါ့နော်
ခေဦးဒေသခံကာကွယ်ရေးတပ်ဖွဲ့ရဲ့ပြန်ကြားရေးတာဝန်ရှိသူတဦးပြောသားတာဖြစ်ပါတယ်ဒီအကြောင်းအပြည့်စုံကိုမကြာခင်မှာနားဆင်ရမှာဖြစ်ပါတယ်ဒါပြင်မန္တလေးမှာနေအိမ်တွေဖျက်ခံရလို့ဒုက္ခရောက်တဲ့သူတွေပိုများလာတဲ့အကြောင်းတခါအိန္ဒိယနိုင်ငံမှာလူဦးရေများလာတာကြောင့်ဘလူအခက်ခဲတွေဖြစ်နေတယ်ဆိုတာအပါအဝင်ကမ္ဘာဖလားကျင်းပနေတဲ့ကာတာနိုင်ငံဘက်ကသတင်းတပုတ်ကိုလည်းထုတ်လွှင့်ပေးသွားဖို့ရှိပါတယ်အခုတော့နောက်ဆုံးရသတင်းတွေကိုကိုဝင်းမင်းနဲ့မမများသစင်အောင်တို့တလဲချင်ညာပေးမှာဖြစ်ပါတယ်ဗျာ
ရုရှားကျူးကျော်စစ်ကူလာတဲ့ဝင်လာချိန်မှာယူကရိန်းသမ္မတကတော့ရုရှားအနေနဲ့ယူကရိန်းကိုပိုင်းခြားဖြိုခွဲနိုင်မှာမဟုတ်ဘဲဆက်ခုခံပြန်သိမ်းသွားမယ်လို့ကြေညာလိုက်ပါတယ်ယူကရိန်းသမ္မတဗလော်ဒီမာဇယ်လန်စကီကယူကရိန်းပြည်သူတွေဟာကူလာတိုင်းဒီစစ်ပွဲကိုကြံ့ညံ့ခံနိုင်ခဲ့တယ်လို့ယူကရိန်းနယ်မြေတွေကိုလည်းရုရှားပိုင်းထုတ်လို့ရမှာမဟုတ်ပါဘူးလို့ညစင်မေကွန်မှဒီညပြောလိုက်တာပါသမ္မတဇယ်လန်စကီကဆက်ပြီးယူကရိန်းတပ်တွေအနေနဲ့ဗတ်ပေါင်းစုံမှအဓိကအချက်ချကြားတဲ့နေရာတွေကိုဆက်ထိန်းထားခဲ့ပြီးရှိဆက်ပြန်သိမ်းသွားမှာတွေကိုလည်းစီစဉ်ထားပြီလို့ဘယ်နေရာတွေကိုဆက်ချစ်တယ်မယ်ဆိုတာအထက်မပြောဘဲနဲ့ရှင်းပြခဲ့ပါသေးတယ်။ဒါပေမဲ့ဆောင်းထွင်းပိုလူလာတဲ့စွမ်းအင်ကိုပြစ်မှတ်ထားလာတယ်လို့သုံးသက်သူတွေပြောတဲ့ရုရှားဒုံးကြီးပြစ်ခတ်မှုတွေကြောင့်တော့ယူကရိန်းရဲ့သားဆောင်တွေထိခိုက်ပြီးမီးပြတ်မှောက်မိုက်မှုနဲ့ရေပြတ်တာတွေဗိုလ်လူအနေနဲ့ကနိုင်ငံတကာခံစားလာနေရပါတယ်။ကိစ်မျိုးတော်မှာလည်းဒီဒုံးကြီးတွေကြပြီးဒဏ်အားလိုင်းတွေထိခိုက်ပျက်စီးခဲ့ကမြို့ကန်တဝက်နီးပါးလောက်ဒီနေ့ထိမီးမရသေးဘူးလို့မြို့တော်ဝယ်ဗက်တလီကလစ်ကိုကပြောခဲ့ပါတယ်အေးခဲတဲ့ဆောင်းရသည်ဝင်လာတာကြောင့်စွန့်ရင်ကုမ္ပဏီတွေနည်းနည်းလဲလှက်စစ်တရားပြင်ရဖို့လုပ်နေရတယ်လို့သူကဆက်ပြောခဲ့ပါတယ
်ဩစတြေးလျမှာဝန်ကြီးတွေခန့်အပ်တဲ့ပတ်သက်ပြီးတော့ပို့ပြီးတော့ပွင့်လင်းမြင်သာမှုရှိဖို့ဥပဒေသစ်တွေချသွားမှာဖြစ်ပါတယ်အရင်ဝန်ကြီးချုပ်ဟောင်းစကော့မော်ရဆန်ကဝန်ကြီးယာဒူး၅ခုကိုလျှို့ဝှက်ထမ်းဆောင်ခဲ့တဲ့လူရဲ့ဟာအစိုးရပေါ်အများပြည်သူယုံကြည်မှုကိုထိခိုက်စေခဲ့တယ်လို့စုံစမ်းစစ်ဆေးမှုအစီရင်ခံစာထွက်ပြီးတဲ့နောက်မှာအခုလိုဝန်ကြီးချုပ်အန်တိုနီအယ်ဘာနီစ်ကပြောပါတယ
် The secrecy of the appointments quite the report undermine public confidence in government and
အများပြည်သူကိုအသိမပေးဘဲဝန်ကြီးတာဝန်တွေလျှို့ဝှက်တာဝန်ယူခဲ့တဲ့ကိစ္စပြည်သူတွေပြန်သိတဲ့အခါမှာအစိုးရအပေါ်ယုံကြည်မှုပြတ်ပြားစေခဲ့တယ်ဆိုတာကိုအစီရင်ခံစာမှာတွေ့ရတယ်လို့ဝန်ကြီးချုပ်အယ်ဘာနီစ်ကပြောတာပါအများပြည်သူအနေနဲ့သိတဲ့ကိစ္စဖြစ်တယ်လို့လည်းအစီရင်ခံစာမှာဖော်ပြထားတာကိုဝန်ကြီးချုပ်ကပြောပါတယ်။ဝန်ကြီးချုပ်ဟောင်းစကော့မော်ရဆန်ဟာကိုဗစ်ကရောဂါကာလ2020မတ်လကနေ2021မေလအထိကျန်းမာရေးဘဏ္ဍာရေးအရင်းမြစ်နဲ့ပြည်ထောင်စုဝန်ကြီးဌာနဝန်ကြီးတာဝန်တွေကိုလျှို့ဝှက်ယူခဲ့တာဖြစ်ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့ဥဆောင်စုံစမ်းခဲ့တဲ့တရားရုံးချုပ်တရားသူကြီးဟောင်းကဒီကနေ့နိုဝင်ဘာ25ရက်နေ့မှာအစီရင်ခံစာထုတ်ပြန်ခဲ့တာပါ။ဝန်ကြီးစင်စင်ခန့်အပ်တာနဲ့ပတ်သက်ပြီးတော့အများပြည်သူကိုအသိပေးဖို့လိုတဲ့ဥပဒေထုတ်ပြန်ရေးဝန်ကြီးတာဝန်တွေခွဲခြားသတ်မှတ်တဲ့ဥပဒေထုတ်ပြန်ရေးပါဝင်တဲ့အကြံပြုချက်6ချက်ကိုအစီရင်ခံစာမှာထည့်သွင်းထားပါတယ်ရှင်။
အစ္စရေးဝန်ကြီးချုပ်ယာရာခန်အစင်လာထိန်ပါတီခေါင်းဆောင်အနေနဲ့ညွန်ပေါင်းဖွဲ့ဖို့လက်ရဆွန်ပါတီခေါင်းဆောင်ကိုရဲတပ်ဖွဲ့ဝန်ကြီးနေရာပေးလိုက်ပါတယ်။ဝန်ကြီးချုပ်ဖြစ်ယာရာခန်ကရတဲ့ဘန်ဂျမင်နတန်ယာဟူရဲ့လီကွပါတီကညွန်ပေါင်းအစိုးရသစ်ဖွဲ့နိုင်ဖို့အစ်တမာဘန်ဂဗရီဥဆောင်တဲ့လက်ရဆွန်ရောက်ဂျူးရစ်ပါတီနဲ့သဘောတူလက်မှတ်ရေးထိုးနိုင်ခဲ့တယ်လို့ဒီနေ့တောက်ကြနေမှာကြေညာလိုက်ပါတယ်။ဒီသဘောတူညီချက်ရအစ်တမာဘန်ဂဗရီတနေရာဝန်ကြီးတနေရာဖြစ်တဲ့ရဲတပ်ဖွဲ့ဝန်ကြီးတနေရာတစ်ခုကိုပေးရမှာဖြစ်ပါတယ်။လ လက်ရညမောင်ဆိုရပြင်းပြင်းပြင်းပြင်းဖွင့်နိုင်ဖို့အတွက်ကြီးမားတဲ့ခြေလှမ်းတရဖြစ်တယ်လို့လဲ Jewish Party ကကြေညာခဲ့ပါတယ်။လိုဝင်မှာတရနေ့ကကျင်းပခဲ့တဲ့ Israel ရဲ့အထွေထွေရွေးကောက်ပွဲမှာနတန်ယာဟုရဲ့ Likud Party နဲ့သူ့ရဲ့မဟာမိတ်ပါတီတွေဖြစ်တဲ့ဘာသာရေးနဲ့လက်ရဆွမ်းရောင်ပါတီတွေကရှင်းရှင်းလင်းလင်းအနိုင်ရခဲ့ကြပါတယ်။ဒါကြောင့် Israel နိုင်ငံရေးလေးနှစ်တာမတိမငြိမ်ဖြစ်နေတာတွေအဆုံးသတ်သွားဖို့ရှိတယ်လို့သုံးသပ်သူတွေကဆိုနေပါတယ်။ဒါပေမဲ့အခုဖွဲ့စည်းမဲ့ဆိုရတဲ့ဟာအစ္စရေးသမိုင်းမှာလက်ရဝါဒီအဖြစ်ဆုံးမှုနတန်ယာဟုအနေနဲ့သူ့ညမောင်ဆိုရနဲ့မဟာမိတ်နောက်နိုင်ငံတွေကြားတန်တမာရေးချိန်ဝင်ရှာညီအောင်လုပ်ရဖို့တော့စင်ခံမှုရှိနေတယ်လို့သုံးသပ်ထားကြပါတယ်ခင်ဗျ။
အမေရိကန်ပြည်ထောင်စုမှာဂျာတာဘရီနီကကြားရတဲ့ကျေးဇူးတော်နေ့မှာသမ္မတဂျိုးဘိုင်ဒန်ဟာမန်ဆာချူးဆက်ပြည်နယ်နန်တူကတ်ကျွန်းပေါ်ကမိသက်ဝန်ထမ်းတွေကိုရွှေဖျုံသီးနဲ့လုပ်တဲ့မုန်တွေကိုကိုယ်တိုင်သွားရောက်ပေးခဲ့ပြီးတော့မိသက်ဝန်ထမ်းတွေကိုကျေးဇူးတင်စကားပြောကြားခဲ့ပါတယ်။စီမူတန်းတွေကိုလည်းသမ္မတဘိုင်ဒန်ကဖုန်းဆက်ပြီးတော့တိုင်းပြည်အတွက်သူတို့ရဲ့ပေးဆက်မှုတွေအတွက်ကျေးဇူးတင်စကားဆိုခဲ့ပါတယ်။နှစ်စဉ်နိုဝင်ဘာတတိယအပတ်ရဲ့ဂျာတာဘရီနီကိုကျေးဇူးတော်နေ့အဖြစ်အမေရိကန်သမ္မတအပါအဝင်အမေရိကန်တဝန်ပြည်သူတွေဆင်နွှဲကြပါတယ်။အမေရိကန်တိုက်ကိုအခြေချသူတွေရောက်မလာခင်တည်းကရှိခဲ့တဲ့မူလဌာနတိုင်းသားတွေကတော့ကျေးဇူးတော်နေ့ဟာသူတို့ပိုင်နေမျိုးတွေခိုးယူသိမ့်ပိုက်ခံရပြီးတော့သူတို့ရဲ့ယဉ်ကျေးမှုအစင်လာတွေဖေရှားခံရတာဌာနတိုင်းသားတွေအစုပြုံလိုက်တက်ဖြတ်ခံရတာတွေကိုပြန်ပြီးတော့တတိယစီတဲ့နေ့ဖြစ်တယ်လို့ပြောပါတယ်။ဒါကြောင့်သူတို့အတွက်ဝန်ထမ်းချင်းအထိမ်းအမှတ်ဖြစ်မနေ့ကမက်ဆာချူးဆက်ပြည်နယ်ပလိုင်းမောက်မြို့မှာဌာနတိုင်းသားတွေနဲ့ဌာနတိုင်းသားအခွင့်အရေးတောင်းဆိုသူများနဲ့စုဝေးပြီးတော့ချစ်တဲ့ဆန္ဒပြခဲ့ကြပါတယ်ရှင်။
ဒီအမေရိကန်အတန်းညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00ကနေ10:00အထိလိုင်းဒိုမီတာ19 kHz 1553ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335တို့အပြင်စနေတနင်္ဂနွေမှာလိုင်းလမ်းမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ VOA American တိုင်းရဲ့တောက်ချာညာသတင်းတွေကိုဆက်ပြောပြနေပါတယ်ဒီနေ့ကြားရောက်တဲ့အမျိုးသမီးနဲ့မိန်းကလေးငယ်တွေအပေါ်ကျန်းဖတ်မှုပပျောက်ရေးနိုင်ငံတကာနေမှာဒီလိုကျန်းဖတ်မှုတွေကိုပူပေါင်းတက်ဖြတ်ချဖို့လှူရှားမှုတွေကိုကုလသမဂ္ဂအပါအဝင်အမျိုးသမီးအဖွဲ့တွေလုပ်နေကြပါတယ်။နေရောမျိုးကကုလသမဂ္ဂရုံးချုံမှာနိုဝင်ဘာ23ရက်နေ့ကကျင်းပခဲ့တဲ့ဆွေးနွေးပွဲမှာတနအီတိုင်းမှာအမျိုးသမီးဒါမှမဟုတ်မိန်းကလေးငယ်9ယောက်နဲ့အထက်တက်ဖြတ်ခံရတယ်လို့ကုလသမဂ္ဂကပြောပါတယ်။အမျိုးသမီးတွေပေါ်ကျန်းဖတ်မှုတွေကကာကွယ်လို့ရတာတွေမဟုတ်ပဲချက်ချင်းကိုကာကွယ်ပေးရမှာဖြစ်တယ်လို့လည်းကုလဆွေးနွေးပွဲမှာပြောခဲ့ကြပါတယ်။အမျိုးသမီးတွေနဲ့အမျိုးသမီးငယ်တွေပေါ်အကျန့်ဖက်မှုပပျောက်ရေးစုပေါင်းအားကောင်းတဲ့အမျိုးသမီးရေလှူရှာမှုဖြစ်လာဖို့16ရက်ကြာလှူရှာမှုမှာမြန်မာနိုင်ငံအမျိုးသမီးလှူရှာသူတွေကလည်းပါဝင်ဆောင်ရွက်ကြပြီးဒီလိုပြီးမြို့သားအမျိုးသမီးဒီမိုကရေစီအမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံအနေနဲ့လည်းဒီအကျန့်ဖက်မှုပပျောက်ရေး16ရက်တာလှူရှာမှုကိုဖဲချိုးပြုလှူရှာမှုပါဝင်ပုံစံမျိုးစုံနဲ့ဒီဇင်ဘာ10ရက်ထိလှူသွားဖို့ဒီနေ့ထုတ်ပြန်ညင်ညာခဲ့ပါတယ်ခင်ဗျာ
မလေးရှားဝန်ကြီးချုပ်တေအန်နွာအိဘရာဟင်မသူ့ရဲ့အဆိုရအနေနဲ့ကုံစည်းနှုံးကြအောင်လို့အထူးကဦးစားပေးပြီးတော့လုပ်သွားမယ်လို့ဝန်ကြီးချုပ်တောင်ဝင်ပထမဆုံးထမ်းဆောင်နေနေမှာပြောကြားလိုက်ပါတယ
်အပကကူတာမန်ဆက်စကန်ယလာကောဆာရဟီဒို
နာကိုဦးစားပေးပြီးတော့ဖြည့်ရှင်းသွားမှာပါရင်းကင်ငွေတန်ဖိုးနဲ့အစုရှယ်ယာဈေးကွက်တွေမှာဈေးတွေတက်လာတာကအပြုတ်သဘောတိုးတက်မှုဖြစ်ပြီးတော့အဆိုရအစ်အပေါ်ယုံကြည်မှုတိုးတာကိုပြနေတယ်လို့ဝန်ကြီးချုပ်တေအန်နွာကပြောကြားပါတယ်နေထိုင်မှုစီးမြင့်တက်တာ၊ကုန်စည်နှုန်းကြီးမြင့်တာ၊ပြည်သူတွေပေါ်ဝင်ထုတ်ဝင်ပို့ဖြစ်နေတဲ့အတွက်ဒါကိုဦးစားပေးဖြေရှင်းတင်တယ်လို့ထင်တဲ့အကြောင်းလဲသူကပြောပါရယ်။မလေးရှားမှာစီးပွားရေးနှိမ့်ကွေးနေတဲ့အချိန်နိုင်ငံရေးသဘောထားအမြင်တွေတော်တော်လေးကွဲနေတဲ့အချိန်မှာသူဝန်ကြီးချုပ်ဖြစ်လာတာပါ။အစိုးရအနေနဲ့ကက်ဘိနက်ဝန်ကြီးအဖွဲ့ဝင်တွေကိုအရင်အစိုးရတွေလောက်အများကြီးမထားဘဲဖွဲ့မယ်လို့လည်းဝန်ကြီးချုပ်ရုံမှာပြေလို့တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါရယ်ရှင်
။ဟောင်ကောင်မှာဆန္ဒပြဝဲတဲ့အဖမ်းခံရသူတွေကိုကူညီပေးခဲ့တဲ့ရန်ကုန်ဝေးအဖွဲ့ကဒီမိုကရေစီလူလားသူထင်ရှားတဲ့ဖွံ့တော်ကြီးနဲ့နောက်၅ဦးကိုပြစ်ဒဏ်ချမှတ်လိုက်ပါတယ်။အသက်90အရွယ်ဩဇာကြီးအငိမ့်စာခရစ်ယာန်ဖွံ့တော်ကြီးဂျိုးဆက်ဆန်နဲ့ဒီလူမှုကူညီအဖွဲ့ဝင်၄ဦးကိုတရုတ်ဆိုရရဲ့2020ခုနှစ်မြို့သားလုံခြုံရေးဥပဒေနဲ့မေလမှာစဖန်ကနိုင်ငံခြားအဖွဲ့တွေနဲ့ပူးပေါင်းကြံစည်မှုနဲ့တရားစွဲခဲ့ပြီးအခုငွေစင်းမှုနဲ့နောက်တူပါထက်ကဒီနေ့ပြစ်ဒဏ်တွေချမှတ်လိုက်တာပါ။တရုတ်ကွန်မြူနတီပါတီကိုစန့်ကျင်ရမှာနာမည်ကြီးခဲ့တဲ့ကက်သလစ်ဖုန်တော်ကြီးဆန်နဲ့ဒီစုပေါင်းရန်ပုံငွေအဖွဲ့ဝင်တွေကိုဟောင်ကောင်တရားဝန်ကနေရန်ပုံငွေစည်ရင်းသွင်းမှုပြက်ကွက်မှုနဲ့ငွေဒဏ်ချမှတ်လိုက်တာပါ။လုံခြုံရေးပြည်မှုနဲ့ထောင်ဒဏ်မှုတဲ့ဒီငွေဒဏ်အမိန့်ကိုကျင်ညာမှာတရားသူကြီးအတာယင်က1912ခုနှစ်ဗြိတိသျှကိုလိုနီဥပဒေကိုကိုးကားခဲ့ပြီးအစိုးရအနေနဲ့မြို့သားလုံခြုံရေးအတွက်နိုင်ငံရေးအဖွဲ့တွေနဲ့ပတ်သက်တဲ့အဖွဲ့အစည်းအလုံးကိုထိန်းချုပ်မှုတာဝန်ရှိကြောင်းရှင်းပြခဲ့ပါတယ်ခင်ဗျ။
ကာတာနိုင်ငံမှာကျင်းပနေတဲ့ကမ္ဘာဖလားဘောလုံးပွဲဒီကနေ့ပွဲစဉ်တွေကအုပ်စုအေတွေကအင်ရှင်ကာတာနဲ့ဆီနီဂေါနိုင်ငံအသင်းတို့အခုအတန်လွင့်နေတဲ့အချိန်မှာပဲကစားနေကြပါတယ်။လက်ရှိမှာတော့ဆီနီဂေါက2ဂိုးနဲ့ကာတာက5ဂိုးရှိဖြစ်နေပါတယ်။အစောပိုင်းကကစားခဲ့တဲ့အုပ်စု B ကအီရန်နဲ့ဝေးလ်စ်အသင်းပွဲမှာတော့အီရန်အသင်းက2ဂိုးနဲ့နိုင်ပါတယ်။အီရန်အသင်းကပွဲပြီးခံဒီမှာသွင်းတဲ့ဂိုးတွေနဲ့2ဂိုးဂိုးမရှိနဲ့အနိုင်ရသွားခဲ့တာပါ။ဒီပွဲမှာဝေးလ်စ်အသင်းရဲ့ဂိုးသမားဝင်းဟန်နစီကပယ်နယ်တီအေရီယာအပြင်ဘက်ကိုထွက်ပြီးတော့ဘောလုံးကိုဖျက်တာမှာကစားရတဲ့ပုံကျန်းတဲ့အတွက်ပွဲချိန်86မိနစ်မှာအနီးကပ်နဲ့အထောက်ခံခဲ့ရပါတယ်။ဒါကြောင့်ဝေးလ်စ်အသင်းက10ရောက်နဲ့ကစားခဲ့ရပြီးတော့အီရန်အတွက်အနိုင်ဂိုးတွေကိုတော့တန်ရာရချင်းအပို98မိနစ်နဲ့96မိနစ်တွေမှာ2ဂိုးဆက်ပြီးတော့သွင်းခဲ့တဲ့အတွက်အီရန်က2ဂိုးဂိုးမရှိအနိုင်ရသွားပြီးတော့အုပ်စုဘီဒုတိယနေရာကိုရောက်သွားတာဖြစ်ပါတယ်ရှင
်သောကြနေညာပိုင်းနောက်ဆုံးရသတင်းတွေကိုကိုဝင်းမင်းနဲ့မန်းများစဉ်အောင်လို့ကြီးညာပေးခဲ့တာဖြစ်ပါတယ်အခုကစပြီးတော့သတင်းဆောင်ပါတွေနဲ့ပတ်စင်ကဏ္ဍတွေကိုစက်တိုက်ထုတ်လွှင့်ပေးသွားတော့မှာဖြစ်ပါတယ်အရင်ဆုံးတော့သကိုင်းတိုင်းခင်ဦးမြို့နယ်ဘက်ကသတင်းတစ်ပုဒ်ကိုပြောပြခြင်းပါတယ်သကိုင်းတိုင်းဒေသကြီးခင်ဦးမြို့နယ်ထဲမှာစစ်ကောင်စီတပ်တွေနယ်မြေရှင်းလင်းနေတာတပတ်ကျော်ရှိနေပြီးတော့ခုချိန်ထိအိမ်ပေါင်း900ကျော်မီးလောင်ပျက်စီးခဲ့ပါတယ်။နယ်မြေရှင်းလင်းပစ်ခတ်မှုတွေမီးလောင်မှုတွေအတွက်အရသာ8ဦးထက်မနည်းလဲတေဆုံးခဲ့ပါတယ်။ဒီနယ်မြေရှင်းလင်းမှုတွေကြောင့်ဒေသခံတောင်းတဲ့ချီဘေးလွရာတိမ်းရှောင်နေရပြီးတော့အကူအညီတွေလည်းအရေးပေါ်လိုအပ်နေကြပါတယ်။ခင်ဦးမြို့နယ်တဲကကြေးရွာတွေရဲ့အခြေအနေကြောင်းကိုတော့ရန်ကုန်ကပေးပို့တဲ့သတင်းကိုကိုငိမ့်ချန်းကပြောပြပေးမှာဖြစ်ပါတယ်ဗျာ။
စကိုင်းတိုင်းဒေသကြီးခင်ဦးမြို့နယ်ကိုမြန်မာစစ်တပ်ကနိုဝင်ဘာလ18ရက်ကစလို့နယ်မြေရှင်းလင်းရေးလုပ်နေတာမှာဒီကနေ့ဆိုရင်9ရက်မြောက်ရှိနေပါပြီ။ကျေးရွာပေါင်း9ရွာကိုနယ်မြေရှင်းလင်းမီးရှို့နေတာအခုချိန်ထိနေအိမ်ပေါင်း900ကျော်မီးလောင်ကျွမ်းခဲ့တယ်လို့စီးရင်ကောက်ခံထားတဲ့ဒေသခံကာကွယ်ရေးအဖွဲ့တွေကပြောပါရယ်။ဒီနယ်မြေရှင်းလင်းမှုတွေအတွင်းလေကြောင်းကနေပစ်ခတ်မှုတွေရှိခဲ့တယ်လို့လက်နက်ကြီးနဲ့ပစ်ခတ်မှုတွေအတွင်းထိမှန်သေဆုံးရသူအရသာ8ယောက်ထက်မနည်းရှိခဲ့ပြီးအသက်မပြည့်သေးတဲ့ကလေးငယ်2ဦးလည်းပါဝင်ပါတယ်ခင်ဦးမြို့နယ်ရဲ့စစ်တပ်ရဲ့နယ်မြေရှင်းလင်းရေးအခြေအနေနဲ့ပတ်သက်လို့ခင်ဦးဒေသခံကာကွယ်ရေးတပ်ဖွဲ့ပြန်ကြားရေးတာဝန်ရှိသူတို့ကအခုလိုပြောပါတယ
်ဒါခင်ဦးမြို့နယ်အတွင်းမှာစစ်ကြောင်း3ကြောင်းရှိတယ်ပေါ့ဒီစစ်ကြောင်း3ကြောင်းလာတဲ့လမ်းတစ်လျှောက်မှာမီးရှို့ခဲ့တဲ့ခြေရွာကဆိုရင်ပြည်ကျွန်တော်တို့ဒီမင်းကအထီရှို့ရဲ့ဟိုမုံမအပါဝင်ဆိုရင်ကျွန်တော်တို့6ရွာပေါ့အားလုံးပေါင်းနေမုံမမပါဒီဘက်နဲ့အားလုံးပေါင်းဒီ800ရွာကိုတွက်လိုက်ရင်အားလုံးပေါင်း940နေမှာ3လုံးထိရှိနေပြီဗျ။အဲဒီတကံငါအားလုံးပေါင်း10ဦးကာကွယ်ရေးတပ်ဖွဲ့ဝင်က10ဦးပေါ့အားလုံးပေါင်း18ဦးတုံးရှုံးသွားပြီပေါ့နော်
။မုံလကျေးရွာဟာကက်သလစ်ဂိုင်းချုပ်ကာတီနယ်ချားစ်မောင်ဘိုမွေးဖွားရာဇာတိဖြစ်ပြီးတော့လက်ရှိကျေးရွာအနီးစစ်ကောင်စီတပ်တွေရှိနေတဲ့အတွက်နေမီးလောင်နဲ့ဆင်းရဲအတိအကျကိုကောက်ယူလို့မရနိုင်သေးတာလည်းဖြစ်ပါတယ်။မုံလကျေးရွာအပေါ်နိုဝင်ဘာလ23ရက်နေ့ကမြေပြင်မှာနယ်မြေရှင်းလင်းမှုတွေအပါအဝင်ဝေဟင်ကနေပါလေကြောင်းတိုက်ခိုက်မှုတွေလုပ်ခဲ့တာကြောင့်အဲ့ဒီနေ့တရက်ထဲမှာနေပဲ9နှစ်အရွယ်ကလေးငယ်တဦးနဲ့အဖွားဟုတ်တဦးအပါအဝင်ကာကွယ်ရေးတပ်ဖွဲ့ဝင်6ဦးသေဆုံးခဲ့ပါတယ်။ခင်ဦးမြို့နယ်ထဲမှာပဲပေါင်းလယ်ကုန်းကျေးရွာမှာဆိုရင်လေအဖိုးဟုတ်တဦးလက်နက်ကြီးထိမှန်သေဆုံးခဲ့သလိုမပြေးနိုင်လို့နေအိမ်ထဲကျန်ခဲ့တဲ့အသက်80ကျော်အဖွားဟုတ်တဦးမီးလောင်သေဆုံးခဲ့ရပါတယ်။ဒါအပြင်ရွှေတာကျေးရွာမှာလည်းစစ်တပ်ဘက်ကပြစ်လိုက်တဲ့လက်နက်ကြီးကြီးကြတဲ့အတွက်အရသာ2ဦးသေဆုံးခဲ့ပါတယ်။ကန်တာယာကျေးရွာမှာတော့ငါးတန်းကျောင်းသား2ဦးကြီးစုကျေးရွာမှာမိငိမ့်တက်ဖို့တွားရောက်ခဲ့တဲ့အရသာ2ဦးဟာလည်းပြစ်တက်ခံရလို့သေဆုံးခဲ့ရပါတယ်။အခုလိုစစ်တပ်ကနယ်မြေရှင်းလင်းလုပ်နေတဲ့အတွက်ကျေးရွာ20ကျော်ကစစ်ဘေးဒုက္ခသည်1000ကျော်လောက်ဟာဘေးလွတ်ရာမှာတိမ်းရှောင်နေရပါတယ်။နေအိမ်တရာကျော်အများဆုံးမီးလောင်ဆုံးရှုံးခဲ့ရတဲ့ပေါင်းလေကုံကြေးရွာသားတဦးကတော့သူတို့ရွာအခြေအနေကိုအခုလိုပြောပြပါဗျ။ဒ
ီလူတွေကတယောက်မှမရှိတော့ဘူးဗျာရွာထဲမှာ။ရွာထဲမှာသူတို့စစ်သားတွေနဲ့ပြူတွေနဲ့ပဲရွာထဲမှာဝင်နေကြတာ။ကျွန်တော်ပြည်သူတွေကတော့ရွာထဲမှာတယောက်မှမရှိဘူးဗျာ။သူတို့ပဲရှို့တာပေါ့ဗျာ။သူတို့ဖတ်သွားပြီးတော့အခုချိန်ကြီးအောင်ကတော့ကျွန်တော်တို့စာတင်ကျောင်းထဲမှာလည်းနေရယ်။ဖုန်ကြီးကျောင်းနှစ်ကျောင်းမှာလည်းနေနေကြရယ်ဗျာ။ကျွန်တော်တို့ကတော့အခုလောလောဆယ်ကတော့အခုကြီးပြင်းမဲ့လူရှင်ပဲညော်မှန်းနေရတော့ပါဗောဗျာဟိုဘာမှမမကြံတော့တာမီးနဲ့တင်ရှို့သွားဆိုတော့လေ
စကိုင်းတိုင်းခင်ဦးမြို့နယ်ထဲမှာအခု2022ခုနှစ်မတ်လဧပြီလနဲ့ဇူလိုင်လတို့မှာမြန်မာစစ်တပ်ကနယ်မြေရှင်းလင်းလုပ်ခဲ့ပြီးအဲ့ဒီတော့အတွင်းကျေးရွာ48ရွာကန နေ1800နီးပါးမိရှုခံခဲ့ရတယ်လို့ဒေသခံတွေကောက်ယူထားတဲ့စာရင်းတွေအရသိရပါတယ်။လက်ရှိခင်ဦးမြို့နယ်တဲကိုမြန်မာစစ်တပ်ကနယ်မြေရှင်းလင်းရေးတွေဇက်တိုက်လုပ်နေတယ်လို့ဒေသခံကာကွယ်တပ်ဖွဲ့တွေနဲ့လည်းတိုက်ပွဲတွေဖြစ်ပွားနေပါတယ်။နေအိမ်တွေယာနဲ့ချီမီးလောင်ပြီးအရသားတွေတေဆုံးခဲ့ရတာရှိပေမဲ့လည်းဒီအခြေအနေတွေကိုတော့စစ်ကောင်စီကသတင်းထုတ်ပြန်တာမရှိသေးပါဘူးခင်ဗျာ
။ရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုငိမ့်ညံပြောပြခဲ့တာဖြစ်ပါတယ်။အခုတခါတော့မန္တလေးမှာနေတချို့ဖြတ်ခံရတဲ့အခြေအနေကိုလည်းပြောပြကြပါမယ်။မန္တလေးမြို့မှာကျူးကျော်ရက်ွက်တချို့နဲ့မိသားတန်လန်းနဲ့မလွတ်တဲ့နေအိမ်တွေကိုရှင်းလင်းဖြိုဖျက်မှုကိုစစ်ကောင်စီကအခုရက်ပိုင်းမှာခက်ဆိတ်ဆိတ်လုပ်နေပါတယ်။ကြိုတင်အတိပေးပြီးဖြတ်တာဖြစ်ပေမဲ့နေရာအစားထိုးချပေးတာမျိုးမရှိတာကြောင့်နေအိမ်ဖြတ်ခံရသူတွေအတော်လေးဒုက္ခရောက်စေတယ်လို့ကံရှင်တွေကပြောပါတယ်။လက်ရှိမန္တလေးဘက်ကနေဖြတ်ခံရသူတွေရဲ့အခြေအနေအကြောင်းကိုတော့ရန်ကုန်ကပြေးပို့လာတဲ့သတင်းပေါ်မှာအခြေခံပြီးတော့မတ်စုမွန်ကပြောပြပေးမှာဖြစ်ပါတယ်ဗျာ
။မန္တလေးမြို့ရဲကချမ်းအေးသာဇံ၊ပြည်ကြီးတကွန်၊ချမ်းမြသာဇီ၊အောင်မြေသာဇံ၊မဟာအောင်မြေ၊အမရပူရစတဲ့မြို့နယ်တွေကကျူးကျော်နေအိမ်တွေဈေးတွေကိုစစ်ကောင်စီကအခုရက်ပိုင်းတွင်မှပို့ပြီးတော့မှရှင်းလင်းလာတယ်လို့ဒေသခံတွေကပြောပါတယ်။မန္တလေးလာရှိုးမြေထားလန်တစ်လျှောက်မှာရှိနေတဲ့နေအိမ်တွေကပိုင်ဆိုင်မှုဆက်ရွက်ဆက်ရမ်းမပြနိုင်တဲ့နေအိမ်တွေကျူးကျော်တဲတွေကိုမြို့နယ်အလိုက်ရှင်းလင်းနေတာလို့ပြောပြကြပါတယ်။ဒီလိုဖြတ်သိမ်းရှင်းလင်းခံရတာကတချို့နေရာတွေမှာဆိုအကြိမ်ကြိမ်ကြုံရတယ်လို့မန္တလေးဒေသခံတဦးကပြောပြပါတယ်။တခြားပြောင်းနေစရာလုံးဝမရှိတဲ့သူအများစုကဖြိုဖျက်ရှင်းလင်းလိုက်တဲ့နေရာမှာပဲဖြစ်တယ်လို့နေထိုင်နေရတဲ့အခြေအနေကိုအခုလို့ပြောပြပါတယ်
။ဒီချိုးကကျတော့လေဖြစ်ပြီးတော့ကျူးကျော်ကြတာလည်းရှိသားတော့ပုံကမျိုးလို့ဒီလိုတွေ့ရတယ်ဒါပေမဲ့အများစုကလုံးဝလက်လုံးလက်စားအနေထားရတော့အဲ့ဒီဒေသနာမှာပုံကမျိုးလို့ပြန်လေပြီးတော့ဖတ်သွင်းနေရပြီးတဲ့အနေနဲ့ပြီးတော့တွေ့ပြီးတဲ့ခင်ဗျာဟိုညပိုင်းဘယ်လိုအကြရလဲဆိုကျွန်တော်မပြောတာဘူးချုံလေးညဆိုတော့ဒါပေမဲ့အဲ့လိုတပြည့်လေးဖို့ဖို့ဒီစားကြတဲ့ဒီခံပုံကမျိုးလေးပြရတာဘူးလေရှိရအများစုကတော့ရှေ့ကြောင်းသွားကြတာလေးပဲပြရတယ်ဒါပေမဲ့သူတို့ကရှေ့သွားလို့ဆိုတော့ကျွန်တော်မသိနိုင်ဘူးဒီဆက်ရဖုန်ကြောင်းလားအခြားလွတ်လပ်တဲ့နေရာလားအမှန်တော့တချို့တန်းနိုင်တဲ့လူကအနည်းဆုံးပေါ့တန်းနိုင်တဲ့လူနဲ့တော့ပြေးသွားကြတာလေးလက်ရှိပဲပေါ့နော
်အခုလိုမျိုးဖြတ်မယ်ဆိုတော့ကိုတက်ဆိုင်ရာကကြိုတင်အတိပေးခဲ့တာမှန်ပေမဲ့လို့တခြားနေရာထိုင်ခင်းအစားတို့စီစဉ်ပေးတာမျိုးမရှိတဲ့အတွက်ဖြတ်သိမ်းခံရတဲ့သူတွေမှာဒုက္ခရောက်နေကြရတာပါတချို့ကတော့တခြားမှာငှားရမ်းပြောင်းရွှေ့နေကြသလိုတချို့ကလည်းအမျိုးတွေရဲ့နေအိမ်မှာယာယီနေထိုင်နေကြရတယ်လို့ပြောင်းရွှေ့ခံရတဲ့သူတွေရဲ့ပစ္စည်းတွေကိုကူညီတယ်ဆောင်ပေးနေသူတူကပြောပြပါဗျာပထမတော့
လည်းနှစ်ပတ်လောက်ကြာပြီးစားမို့လေဟိုတချို့ကြလည်းဒီပေးရအရင်များတော့ထိကြတာပေါ့နှီးနေတဲ့အဆင်မပြေတဲ့အခါကျတော့သူတို့ကတော့ထိလို့ရမယ်ထင်တာပေါ့နှီးနေနဲ့မှအဆင်မပြေတဲ့အခါဖြစ်တာမျိုးတွေရှိတာပေါ့ကိုယ်တော့မှကျွန်တော်တို့ဒီရထားတာနားနဲ့ဒီပေပေါ့ပြီးငါးချိန်မလွတ်တာလေဒီလမ်းနဲ့35ပဲပေါ့ပေ30တော့အဲ့လိုလမ်းပြီးဝဲရပေါ့အဲ့လိုမျိုးလေးဒီရထားပြီးတော့ဖြတ်တဲ့ခါရှိတာပေါ့
ရှင်းလင်းခံရတဲ့အထဲမှာတော့ခိုင်ခိုင်မာမာတိဆောက်ထားတဲ့အဆောက်အအုံတွေလည်းပါဝင်ပါတယ်ဒီလိုမျိုးခက်ခဲနေချိန်မှာနေစရာနေရာဖယ်ရှားခံရတာကအတော်လေးကိုဒုက္ခရောက်စေပါတယ်လို့ဒေသခံတွေကပြောပါတယ်။စားဝတ်နေရေးကြက်တဲနေတဲ့အချိန်အခုလိုနေအိမ်တွေပါဖျက်ဆီးခံရတဲ့အတွက်နေရေးထိုင်ရေးပြဿနာပါထပ်ပြီးတော့ရှိလာတယ်လို့မြို့ကန်တူဦးကပြောပြပါတယ်
။ဒါရီယာညနေရတော့ဒီလိုရှင်းနေဟုတ်ဒီလိုရှင်းနေထားလဲဦးတော့ဒီလိုအတိုက်ဝန်းနေလားဘူးကနဲ့ကိုခုတ်လို့မရဘူး။စိတ်ထားတဲ့ဒိန်းကြီးကဘူးကနဲ့ကိုခုတ်လို့မရဘူးအတိုက်ဝန်းနေရပြေကုန်ပြီမှာဒီကျူးတွေဆိုတာပြင်ကုန်ပြီဝင်ရတယ်နော်ဒီကြည့်ကြည့်ဖြစ်ဖြစ်ပြင်းလာပဲဖြစ်ဖြစ်အဲ့ဒီကျွေးသွားတယ်ဒီမိုက်ကပြဿနာကြီးတယ်ဒါရီကပြဿနာကငကိုရီကရှိတဲ့ပြဿနာတော့ပြင်းရှင်လို့ပြင်းနိုင်နေနေတယ်နောက်ကထပ်ပြီးတော့အဲ့ဒါမှတုံးအားတွေပြင်းကလေးဖြစ်သွားရင်ကျွန်တော်ယူကြည့်တော့ဘူးယူကြည့်ပါကမလုံးဆုံးညားစွာနဲ့ကျန်တန်ရမယ့်ပုံစံမျိုးတွေဖြစ်သွားတယ်
ရန်ကုန်တိုင်းမင်္ဂလာတုံမြို့နယ်ပြင်းမပင်ကျေးရွာအုပ်စုမှာရှိတဲ့မြေဧက900ကျော်ပေါ်ကကျူးကျော်အဆောက်အုံ4000ကျော်ကိုလည်းရပိုင်းတွင်းမှာပဲဖယ်ရှားပေးဖို့စီမံအုပ်ချုပ်ရေးအဖွဲ့ကအတည်ပြုထားပါတယ်။မယန်းကုန်းမြို့နယ်3ရပ်ကွက်မှာရှိတဲ့အင်ဂျီ100ကျော်ကိုလည်းကျူးကျော်ဆိုပြီးတော့ပြီးခဲ့တဲ့ရပိုင်းထဲမှာအာဏာပိုင်တွေကရှင်းလင်းဖြိုဖျက်ခဲ့ပါတယ်။အခုလိုမျိုးမြို့ကြီးတွေမှာဖျက်သိမ်းခံရတဲ့နေအိမ်နဲ့အဆောက်အုံတွေကိုပိုင်ဆိုင်မှုမရှိဘဲကျူးကျော်ဝင်ရောက်နေထိုင်တာကြောင့်ရှင်းလင်းတာလို့အာဏာပိုင်တွေဘက်ကပြောဆိုနေပေမဲ့ကယကရှင်တွေတချို့ဘက်ကလည်းဖျက်သိမ်းခံရတဲ့မြေနေရာတွေဟာသူတို့ဝယ်ယူပြီးတော့တိဆောက်ထားတဲ့နေအိမ်တွေဖြစ်ပါတယ်လို့တုံ့ပြန်ပြောဆိုနေကြပါတယ်ရှင်။
ရန်ကုန်ကပေးပို့လာတဲ့သတင်းကိုမဆုမွန်ပြောပြသွားတာဖြစ်ပါတယ်။အခုတစ်ခါတော့နိုင်ငံတကာသတင်းဆောင်ပါတွေကိုတင်ဆက်ပေးသွားမှာဖြစ်ပြီးတော့ဒီတဲကမှအိန္ဒိယနိုင်ငံဘက်ကသတင်းကိုအရင်တင်ဆက်ပေးကြပါမယ်။ကမ္ဘာလူဦးရေ8ဘီလီယံအထိဖြစ်သွားချိန်မှာအိန္ဒိယနိုင်ငံရဲ့ 1.4 ဘီလီယံရှိတဲ့လူဦးရေလည်းနေထိုင်ရေးအခက်ကြုံနေပါတယ်။နေရာတိုင်းလူကျက်တဲ့ပြဿနာကြုံနေရပြီးတော့တိုးပွားနေတဲ့လူငယ်ဥယျာဉ်အတွက်အလောက်ကင်လုံလောက်အောင်ဖန်တီးမပေးနိုင်ပဲဖြစ်နေပါတယ်။ Rider သတင်းဆောင်ပါကိုအခြေခံပြီးတော့ကိုအောင်ကပြောပြပေးမှာဖြစ်ပါတယ်ဗျာ။
ဘတ်စတာတိုစီရာကြက်သိတဲ့ယထာစီရာအများဆုံးနေရာတွေမှာလူငယ်ကျက်ပြီးတန်းစီနေရာတွေကအိန္ဒိယနိုင်ငံရဲ့နေစဉ်ဘဝဖြစ်ပါတယ်လူဦးရေတိုးပွားလာနေပြီးတော့အလုတ်ကိုင်ခွင်လန်းပိုကောင်းခြင်းလို့ရွာတွေကနေမြို့တက်လာသူတွေနေဖို့တိုက်တွေလည်းအများကြီးအသက်ဆောင်နေရပါတယ
် So we usually face problem like suffocation
လူသားကျက်တော့အသက်ရှူကျက်တဲ့ပြဿနာအများကြီးကြုံရပါတယ်ဖုန်းပြုတ်ကြရင်ဖုန်းပျောက်သွားတာဖုန်းကောက်ရင်ထိခိုက်မိတာတွေဖြစ်ပါတယ်ဒါကြောင့်ခီးဝေးသွားဖို့ခက်ပါတယ်ယထာတွေလောက်ကြရင်ယထာအားလုံးမှာလူတအားကျက်သွားပါတယ
်။နိုဝင်ဘာလလယ်မှာကမ္ဘာလူဦးရေ8ဘီလီယံပြည့်သွားပါတယ်။ကမ္ဘာမှာလူဦးရေအထူးတဆုံးနိုင်ငံတွေကတစ်ခုဖြစ်တဲ့အိန္ဒိယနိုင်ငံမှာလည်းကျေးရွာဒေသဖွံ့ဖြိုးတိုးတက်မှုလုပ်ဖို့ခန့်နေပြီးတိုးပွားလာတဲ့လူငယ်ဦးရေအတွက်အလုတ်ကင်ဖန်တီးပေးဖို့ခန့်နေပါတယ်။မွန်ဘိုင်းမြို့နဲ့နယူးဒေလီမြို့တော်လိုအလုတ်ကင်ခွင်လန်းပုံများတဲ့နေရာတွေစီမြို့တက်လာတဲ့သူတန်းတဲ့ချီရှိနေပြီးဒီလူတွေအားလုံးအတွက်မြို့ပြတွေမှာကောင်းကောင်းမွန်မွန်နေစရာနေရာအလုံးလောက်မရှိပါဘူး။ဒါကြောင့်မြို့ကန်ပြည်သူထောင်ထောင်ချီကအမိုက်ပုံလမ်းကြားပြန်ကြရက်ကွက်တွေမှာပြတ်သိမ့်နေထိုင်ရပါတယ
်။ခွေးရမှာတော့ချိုတ
က်ဆက်ခရဲ။ကျမတို့ရဲ့အင်လေးမှာလူ9ယောက်6ယောက်လောက်နေထိုင်ပါတယ်။လျှက်စစ်မီးရေပုံမှန်မရတဲ့အပြင်မိလာစနစ်ကလည်းအခြေအနေဆိုးပါတယ်။မိလာကန်ဒီအမြဲတမ်းခြံကျနေပေမဲ့တန့်ရှင်းပေးမဲ့သူမရှိပါဘူး။အမိုက်လည်းလာမသိမ့်ပါဘူး။ဒါကြောင့်ကျမတို့ပြဿနာတွေအများကြီးကြုံရပါတယ
်။ကမ္ဘာအကြီးဆုံးပြန်ကျရက်ွက်ကြီးဖြစ်တဲ့မွန်ဘိုင်းမြို့ကဒါရာဗီစင်ရသားရက်ွက်မှာတနေ့တခြားလူတွေပို့တိုးပြီးတော့နေထိုင်လာနေကြပါတယ်။ယူဒေလီမြို့တော်ကပြန်ကျရက်ွက်တွေမှာလည်းအလားတူပါပြက်စစ်မီးနဲ့ရေမရကြတဲ့အပြင်အလုတ်ရှာရလည်းခက်နေပါတယ
်။ဂျန်ဆန်ကျပရီတိုပရဗန်တော
်လူဦးရေတိုးလာတာနဲ့တပြိုင်နက်ကျွန်တော်တို့လည်းပြဿနာအများကြီးရင်ဆိုင်ရပါတယ်။ဒီမှာမိန်လာစနစ်မရှိဘဲအမျိုးသားတွေအတွက်ဆယ်လုံးအမျိုးသမီးတွေအတွက်ဆယ်လုံးအများသုံးအိမ်သာတွေပဲရှိပါတယ်။ဒီမှာနေတဲ့လူအနည်းဆုံး 9,000 လောက်ရှိတာကြောင့်အိမ်သာသွားဖို့အကြကြီးတန်းစီရပါတယ်
။အိန္ဒိယနိုင်ငံမှာအလုတ်လက်မဲ့ဥယျာဉ်တိုးပွားမှုနှုံးနဲ့လည်းရင်ဆိုင်နေရပါတယ်။အလုတ်နေရာတစ်ခုကိုရှောက်တဲ့သူထောင်ထဲချီရှိနေတာကြောင့်အပြိုင်ဆိုင်များပါတယ်။ကိုဗစ်ကပ်ရောဂါပထမနှစ်2020ပြည့်နှစ်မှာအိန္ဒိယနိုင်ငံရဲ့အလုတ်လက်မဲ့ဥယျာဉ်အမြင့်ဆုံး23.5 ရာခိုင်နှုန်းထိတက်သွားခဲ့ပြီးကန့်သက်ချက်တွေပြန်လျှော့လိုက်တဲ့နောက်ပြန်ကျသွားခဲ့ပါတယ်။အခုလက်ရှိမှာအလုတ်လက်မဲ့ဥယျာဉ်9ရာခိုင်နှုန်းပတ်ဝန်းကျင်လောက်ရှိနေသေးပြီးဒါဟာတစ်ကမ္ဘာလုံးတိုင်းတာနဲ့ရှင်ရင်များနေသေးတာဖြစ်ကြောင်းမွန်ဘိုင်းမြို့အခြေစိုက်စစ်တမ်းတစ်ခုမှာဖော်ပြထားပါတယ်။
population ke badhne ki wajah se kahin
lu yi do la ne de pyan ne niya dai ma lu jet niya ko tui ya ba de phi thoe yin bus ka ne yatha re paw ma nwa re lo be pyut jet tait pi lo si ya ba de niya dai ma lu jet da ba alou kai me u ye le po do la pi lo alou kho re niya ta khu si twat alou shao de tu ba 100 law shi ni ba de da chaung lu yi that ma paw aw thain thain mo lu re lu jama yu sa ba de
chi ywa re ma phwe myo tot jet ye lou ngan re lou ma ပြည်သူတွေမြို့တက်လာကြမလို့ပဲပိုကောင်းမွန်တဲ့ဘဝနေထိုင်မှုရနိုင်မှာဖြစ်ကြောင်းလူဦးရေရေးရသူတွေဒီစံဂျေကုမာကပြောပါတယ
် because of the growing population or maybe because of the migration
လောက်ကန်အလုံးလောက်မပေးနိုင်တာကလူဦးရေတိုးပွားလာမှုကြောင့်ဒါမှမဟုတ်လဲမထိနိုင်မသိနိုင်အောင်လူအများကြီးရွှေ့ပြောင်းလာကြလို့ဖြစ်နိုင်ပါတယ်လူအများပြားနေထိုင်တဲ့ခြေလက်ဒေသတွေမှာအလုတ်ကန်ပေးနိုင်ဖို့လိုအပ်ပါတယ်ဒါမှလည်းအလုတ်ကန်အခွင့်အလမ်းကောင်းရဖို့ဆိုပြီးရွာကနေမြို့တက်เสียမလို့တော့မှာပါကြေးရွာကသူတွေကဒေးလီမွန်ဘိုင်းလိုမြို့တွေစီရောက်လာပြီးတော့နေစရာမရှိဖြစ်ကြပါတယ်ကြီးလက်ဒေသတစ်ခုလုံးဖွံ့ဖြိုးတိုးတက်အောင်ဘယ်လိုလုပ်မလဲဆိုတာအဖြေရှာပါတယ်မြို့ကြီးတွေမှာလည်းမကမြို့ငယ်လေးတွေကိုစီမှာဖွံ့ဖြိုးမှုလုပ်ငန်းလုပ်ရမှာဖြစ်ပါတယ
်လက်ရှိမှာကမ္ဘာလူဦးရေအများဆုံးနိုင်ငံအဖြစ်တရုတ်နိုင်ငံကရှိနေပေမဲ့2023ခုနှစ်ကျရင်အိန္ဒိယနိုင်ငံကကျော်တက်သွားတော့မယ်လို့ဇူလိုင်လတော့ကုလသမဂ္ဂအစိုးရခန်းစာမှာခန့်မှန်းထားပါတယ်ဒီနှစ်အတွက်အိန္ဒိယရဲ့လူဦးရေက 1.4 ဘီလီယံကျော်သွားပြီဖြစ်ပါတယ်။လူသေဆုံးမှုနှုန်းကမွေးဖွားမှုနှုန်းထက်နှေးနေတာကြောင့်ကမ္ဘာလူဦးရေက2030ပြည့်နှစ်မှာ 8.5 ဘီလီယံ2100ပြည့်နှစ်မှာ 10.4 ဘီလီယံအထိတိုးလာနိုင်တယ်လို့လည်းကုလသမဂ္ဂအစိုးရခန်းစာမှာဖော်ပြထားပါတယ်ခင်ဗျာ
။ကိုအောင်ပြောပြသွားတာဖြစ်ပါတယ်။အခုတခါတော့ကာတာနိုင်ငံဘက်ကသတင်းတစ်ပုဒ်ကိုပြောပြခြင်းပါတယ်။ နိုမာနဆယ်ရက်နေ့ကာတာနိုင်ငံမှာတလချမဲ့ကမ္ဘာဖလားဘောလုံးပွဲစတင်ခြင်းကစပြီးတော့နိုင်ငံတော်ကဘောလုံးဝါသနာဦးတွေတိတက်သမနှစ်တန်းလောက်ကာတာကိုရောက်လာလိမ့်မယ်လို့ခမန်းထားပါတယ်အဲ့လိုဘောလုံးပွဲလေကြည့်ရင်ဒီကာတာကိုရောက်တုံးရောက်ခိုက်
ကာတာနိုင်ငံမှာအကြီးဆုံးဒီရော့ဖြစ်တဲ့လူမှုပင်တွေကြားမှာခါရက်လီလေးတွေကိုယ်တိုင်လော်ခတ်ပြီးတော့တဲကန်တာတွေကစိမ်းလန်းစုပြင်နေတဲ့ကာတာနိုင်ငံရဲ့တဘာဝအလှရှုခင်းတွေကိုခံစားပျော်ရွှင်နိုင်ကြမှာလည်းဖြစ်ပါတယ်ဒီအကြောင်းအေဘီသတင်းကိုအခြေခံပြီးတော့မှတ်ခွန်ညူကပြောပြပေးမှာဖြစ်ပါတယ်ဗျာအခုဆိုရင်ကမ္ဘာဖလားပွဲဖော်လုံးဝါသနာဥရီဟာကာတာနိုင်ငံမှာရောက်နေကြပြီးရုပ် ကာတာနိုင်ငံရဲ့အကြီးဆုံးဒီရေရောက်လက်မှုတော်ထဲမှာရာဘာလှေလေးတွေကိုယ်တိုင်လှော်ခတ်ရင်းစိတ်ချမ်းသာကိုချမ်းသာရှိနေကြတာပါ။အဲသာကီရာမြို့ဟာမြို့တော်ဒိုဟာနဲ့38မိုင်အဝေးမှာရှိပြီးကာတာကလက်မှုတော်တွေရဲ့80ရာခိုင်နှုန်းရှိတဲ့ဒေသပါ။လက်မှုပြည်တွေရဲ့တင့်မြင့်တွေကအမြင့်ချင်းရှက်နွယ်ချိတ်ဆက်နေကြတာကြောင့်တပင်ချင်းကိုခွဲထုတ်ဖို့ဆိုတာကမလွယ်လှပါဘူး။အဘိဆနီယာမာရီနာလို့ခေါ်တဲ့ဒီလက်မှုပင်တွေဟာအဖြူဒါမှမဟုတ်မိခိုးရောင်ဖြစ်ပြီးစားတတ်ပါဝင်နှုံအရမ်းမြင့်တဲ့ပါရှန်ပင်လယ်ခွေ့မှာအလွန်ဖြစ်ထွန်းပေါရောက်ပါတယ်။လက်မှုတော်တွေကြားမှာဒီရေတက်တဲ့အချိန်အပေါ်စားကာရက်လှေကလေးတွေအပျော်စီးနိုင်ကြသလိုရေကျချိန်မှာတော့ရေလုံးဝမရှိတော့တဲ့အဲ့ဒီလက်မှုတော်တွေကြားမှာစိတ်အေးလက်အေးလမ်းလျှောက်နိုင်ပါတယ်။နီကိုလတ်စ်နာဒီယာကကညာနိုင်ငံကရေထဲမှာကစားရတဲ့အားကစားတွေရဲ့နှီးပြတယောက်ဖြစ်ပါတယ်။သူကအခုသတင်းပတ်တွေအတွင်းဧည့်သည်တွေအများကြီးရောက်လာလိမ့်မယ်လို့မျှော်လင့်ပါတယ်။
Everyone comes here and goes to mangrove connects with the nature. That's our main
ကာယက်လေတို့ဘုံပြားတက်နဲ့လှော်တာတို့ကဆက်တက်မဟုတ်တော့လမှုတော်တွေဖြစ်ဖြစ်တခြားသဘောပတ်ဝန်းကျင်ကိုပဲဖြစ်ဖြစ်အန္တရာယ်မရှိပါဘူး။ကျွန်တော်တို့ကဓာတ်ဆီသုံးရတဲ့ engine တက် jet ski ပဲကြိတ်လေးတွေကိုမသုံးဖြစ်အောင်ရှောင်ထားတော့လမှုတော်တွေကိုသဘောအလျောက်ကြီးထွားရှင်တန်စေပါတယ်။ဘာကိုမှအနှောက်အယှက်မဖြစ်စေပါဘူး။
Like kayaking, paddle boarding, they are engineless.
ကျွန်တော်တို့ကဧည့်သည်တွေအရန်ကိုမြန်မြန်ဆဆလာကြမယ်လို့မျှော်လင့်ထားပါတယ်။ကျွန်တော်တို့ဘာတွေရောင်းချနေလဲဆိုတာကျွန်တော်တို့စီမှာဘာတွေရနိုင်တယ်လဲဆိုတာကိုသိသွားစေချင်ပါတယ်။ဒါ့အပြင်ကျွန်တော်တို့ဘလို့နေထိုင်ကြတယ်လဲဆိုတာကိုရောပေါ့
large capacity to be visiting us to be experience
လူတွေကကာတာဆိုရင်တဲကန္တာဒေတာလို့ပြောကြတယ်ဒါပေမဲ့အင်မတန်ဖွံ့ဖြိုးတဲ့ခန္ဓာရမြေဆိုတာကိုတော့သူတို့မသိကြဘူးလေ
but they don't know is a living desert
အကွာအကစားခန်းကဧည့်သည်တွေကိုယ်တိုင်ကာယက်လှေကိုလှော်ပြီးလူမှုတော်တွေကိုဖြတ်ပြီးတော့နာမည်ကျော်တဲ့ခရမ်းကျွန်းစီကိုလည်းသွားလည်ဖို့စီစဉ်ပေးထားပါတယ်ခရမ်းကျွန်းလို့အမည်တွင်ရတဲ့အကြောင်းကတော့ကျွန်းပေါ်မှာရှိတဲ့ခရုတွေဟာအသားကွာပြီးအခွန်မှကြံခဲ့တဲ့အသားစလွေတွေကအစိမ်းရောင်ကိုထုတ်ပြီးတဲ့အခါမှာကြက်သွေးရင်ရောင်ပြောင်းသွားပါတယ်။အဲဒီနောက်နေရောင်ထဲမှာတော့ခရမ်းရောင်ဖြစ်သွားလို့ပါပဲ
။ You come here midnight also no water. Today now the right now the water going out. Okay? The sixer water coming.
ညဘက်သကောင်းရံမှာဒီကိုလာရင်ရေကိုတွေ့ရမှာမဟုတ်ပါဘူး။6နိုင်ရေတက်ပြီး6နိုင်ကြရင်ရေကျပါတယ်အဲ့ဒီနောက်မှာတော့ဒီနေရာကရေမရှိတဲ့နေရာပါပဲ
green color or 5 minutes in the sun after this turning this coming the cataphla color
တကယ်လို့ဒီခရုအသားအစိမ်းရောင်ကိုအဖြူရောင်အစဒါမှမဟုတ်တီရှူးဆက်ကူအဖြူပေါ်တင်ပြီးနေပြထားမယ်ဆိုရင်5မိနစ်လောက်နေရောင်ခံလိုက်ရင်ကန္တာနိုင်ငံရဲ့အလံရောင်လိုကြက်သွေးရောင်ရင်းရင်းကိုပြောင်းသွားပါလိမ့်မယ်နောက်ထပ်5မိနစ်လောက်ဆက်ထားလိုက်မယ်ဆိုရင်တော့နောက်ဆုံးထွက်လာတဲ့အရောင်ကခရမ်းရောင်ဖြစ်သွားပါတယ်
ကဘာလက်ခီးတဲ့တွေအနေနဲ့သူတို့ရဲ့တနေတာကိုစခန်းချအနားယူနိုင်သလိုညနေပိုင်းမှာတော့ရေပြင်တဲ့လမှုတော်ရဲ့ဘေးမှာအသားကင်းရင်လည်းအပန်းဖြေနိုင်ပါတယ်။မာနေမိုဘေးရကကနေဒါကနေလာသူပါ
။ဝါအနာအဝရှိဘဘယ်ဘာရ်ကသီးဘတ်နဟနာဘီကနာဒါမာအန်နာဘာရ်ဖဟိဒါရှိလီဟလို
ကျမကပင်လယ်ကိုချစ်ပါတယ်ကနေဒါကကျမနေတဲ့မြို့မှာကပင်လယ်မရှိဘူးလေဒီကိုလာရတာတိတ်ကောင်းပါတယ်ကျမကစားငံရည်နဲ့မကျွမ်းဝင်ဘူးအခုစားငံရည်နဲ့လည်းအသားကျလာရောပြန်ရတော့မယ့်အချိန်ကျလာရောဒီနေ့တော့လေးလာစရာတွေအများကြီးတွေ့ခဲ့ရပါတယ်အရင်ကမမြင်ဘူးခဲ့တာတွေကိုလည်းမြင်တွေ့ခဲ့ရပါတယ်ဒါကကာတာကိုပထမဆုံးရောက်ဖူးတာဖြစ်ပေမဲ့နောက်ဆုံးအခေါက်မဟုတ်တာတော့သိကြပါတယ်ပြန်လာဖြစ်အောင်မှာပါ
တဘာဝတငွေကျွယ်ဝတဲ့မွတ်စလင်နိုင်ငံဖြစ်တဲ့ကာတာကိုကမ္ဘာဖလားကျင်းပကို2010ခုနှစ်တုန်းကဖီဖာကရွေးချယ်လိုက်လို့အကြီးအကျယ်ဝေဖန်ခံခဲ့ရပေမဲ့လည်းအခုတော့ဒီတလကြာကမ္ဘာဖလားပွဲစဉ်တွေကိုကြည့်ဖို့နိုင်ငံတကာဘောလုံးပွဲပြိတက် 1.2 တန်းလောက်ကာတာကိုရောက်ရှိမှဖြစ်ပါတယ်ရှင်
ပြသွားတာဖြစ်ပါတယ် VOA မြန်မာပိုင်းကနေတောက်ချာနေညပိုင်းမြန်မာဘာသာစီစဉ်နေကို Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်မကြာခင်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးတော့မှာဖြစ်ပြီးတော့အဲ့မှာတော့အမျိုးသမီးကဏ္ဍသုဒ္ဓဆောင်တဲ့အမေရိကန်တခွင်စီစဉ်နဲ့သိပ္ပံနဲ့ဤပညာစီစဉ်တွေကိုထုတ်လွှင့်ပေးသွားဖို့ရှိပါတယ်ဗျာ
VOA စီစဉ်တွေကို Radio ရုံးမြင်တင်ကြားလို့ပြင် Facebook စာမျက်နှာကနေပြီးတော့လည်းနားဆင်ကြည့်ရှုနိုင်ပါတယ် VOA မြန်မာပိုင်း Facebook စာမျက်နှာလိပ်စာကတော့ facebook.com/voabemis ဖြစ်ပါတယ
် VOA ကနေတောက်ချာနေညပိုင်းမြန်မာဘာသာစီစဉ်တွေကိုည9:00နာရီကနေ10:00နာရီထိလိုင်းတို့မြေ1925နဲ့30မိနစ်တို့ကနေဆက်ပြီးတော့အတန်လွင့်ပေးနေပါတယ်အခုအစီအစဉ်ဒုတိယပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ဒီထဲကမှအရင်ဆုံးတော့အမျိုးသမီးကဏ္ဍကိုထုတ်လွှင့်ပေးမှာပါကဘာတဝမ်းကအာနာရှင်အစိုးရတွေကိုစန့်ကျင်ပြီးတော့လူခွင်ရေးတွေအတွက်တိုက်ပွဲဝင်သူတွေကိုနှစ်ဆင့်ဂုံပြုချီးမြှင့်တဲ့မက်ဂနက်စကီလူခွင်စုကိုမြန်မာနိုင်ငံကလူငယ်အမျိုးသမီးတက်ကြွလှူရှားသူမတ်တင်စာရှွန်းလက်ကြီးဒီနှစ်ဂုံပြုချီးမြှင့်ခံရပါတယ်ဒီစုကိုမြန်မာနိုင်ငံကလူခွင်လှူရှားသူတဦးပထမဆုံးအကြိမ်ရရှိတာလည်းဖြစ်ပါတယ်မြန်မာနိုင်ငံရဲ့အာနာရှင်စန့်ကျင်ရေးလှူရှားမှုတွေမှာလူငယ်အမျိုးသမီးတွေရဲ့ပါဝင်မှုအခမ်းကဏ္ဍကိုနိုင်ငံတကာကအတိအမှတ်ပြုရာကြာပြီးတော့မြန်မာရေးနဲ့ပတ်သက်လို့နိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်မှုတွေအများကြီးပိုရလာဖို့မျှော်လင့်တဲ့အကြောင်းမတ်တင်စာရှွန်းလက်ကြီးကပြောပါရယ်2022ခုနှစ်အတွက်မက်ဂနက်စကီလူခွင့်ရေးဆုရှင်မတ်တင်စာရှွန်းလက်ကြီးကိုမက်ခင်ပြူတွေကဆက်သွယ်မေးမြန်းပြီးတော့ဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာတင်ဆက်ပေးထားပါရယ်ခင်ဗျာThere's a path we must choose sometimes. Gotta stand up and fight sometimes.အရင်ဆုံး congratulations ပါနော်။ဒါဒီနှစ်2022ခုနှစ်အတွက်စာဂီမက်ဂနက်စကီ Human Rights Award ပေါ့နော်။လူခွင့်ရေးဆု။မက်ဂနက်စကီလူခွင့်ရေးဆုလို့ပဲပြောရမယ်ချင်ပါတယ်။ဒီနှစ်အတွက်မြန်မာပြည်ကလူငယ်အမျိုးသမီးတယောက်သူ့လိုချီးမြှင့်ခံရတယ်ဆိုတာကိုယ်ယူဖို့အင်မတန်ကောင်းပါတယ်။ congratulations ပါ
။ဟုတ်ကဲ့ကျေးဇူးတင်ပါတယ်။
အဲ့တော့အဓိကဒီနေ့အင်တာဗျူးမေးမြန်းချင်တာကလည်းအဲ့ဒါနဲ့ဆက်ဆက်ပြီးတော့ပေါ့နော်မြန်မာနိုင်ငံမှာအထူးသဖြင့်ဒီ2021အာဏာသိမ်းမှုနောက်ပိုင်းဖြစ်လာတဲ့လူဦးဒေါ်လာရေးမှာဆိုလို့ရှိရင်အမျိုးသမီးလူငယ်ရေးအများအပြားပါဝင်လာကိုတွေ့ရပါတယ်အဲ့ဒီအထက်မှာမှကိုယ်ကိုရွေးချယ်ပြီးတော့မှဒီစုကိုချီးမြှင့်ခံရတယ်ဆိုတာဘာကြောင့်လို့ရောထင်ပါတယ်လဲနောက်ဒီစုရဲ့အချင်းကရဖြစ်မှုလေးတွေလည်းနည်းနည်းထည့်သွင်းပြီးတော့ရှင်းပြပေးလို့ရရင်လည်းပြပြပေးပါ
ဟုတ်ကဲ့ပါဆိုတော့ဒီနှစ်အတွက်ပေါ့နော်2022ခုနှစ်စာဂျီမက်ဂနက်စကီအဝေါ့ဒ်မှာသူကဒီ category မျိုးစုံရှိရေပေါ့နော်အကြောင်းအရာအစုံနဲ့သူတို့ဒီစုတွေကိုရွေးချယ်ပြီးအယောက်6ယောက်ပတ်ဝန်းကျင်ပေါ့ပုံမှန်အားဖြင့်ဆိုရင်နှစ်တိုင်း6ယောက်ပတ်ဝန်းကျင်ကိုသူအစိုးရဘိုင်းတဲကလူလဲပါတယ်လို့ဒီ opposition ပေါ့နော်အတိုက်ခံဘက်ကလူတွေပြီးရင်ဒီတက်ကြွလှရှားသူတွေလူငယ်တွေပြီးအမျိုးသမီးတွေပေါ့နော်ဒါတွေကိုသူတို့တေချာရွေးချယ်ပြီးတော့စုပေးတယ်ဒီဟာရဲ့ထူးခြားချက်ကတော့ရှင်းလိုက်မြင်တာကဒီစာဂျီမက်ဂနက်စကီကဒါပြောရမယ်ဆိုရင်ဒီရုရှားအစိုးရရဲ့တပ်ဖြတ်မှုခံရတယ်ပေါ့နော်ဖန်စီခံရတယ်ဖန်စီခံရတဲ့ဖြစ်ရပ်ကလည်းသူကဥပဒေပညာရှင်ဥပဒေရှင်းနေလုပ်နေတဲ့အချိန်မှာဒီရုရှားအစိုးရရဲ့ corruption ပေါ့နော်ခြားစားမှုဘိုင်းတွေကိုသူကထုတ်ဖော်ပြောဆိုတဲ့အခါမှာသူ့ကိုဖန်စီထောင်ချရင်းနဲ့ထောင်ထဲမှာပဲနှိပ်စက်မှုရဲ့နောက်ဆက်တွဲဒီဝေဒနာတွေနဲ့သူသိဆုံးသွားရတယ်ပေါ့နော်သူကဒီရှေ့နေအဖြစ်ဆောင်ရွက်ပေးခဲ့တဲ့ဒီဘေးဘရောက်တာပေါ့နော်ဘေးဘရောက်တာကသူကသူရှေ့နေအခုလို့တည်ဆုံသွားတဲ့ကိစ္စမှာသူကဒီတိုင်းပဲဒီရှေ့နေကလူခွင့်ရေးဆိုင်ရာဒါယုံကြည်လေးစားလိုက်နာတဲ့ရုရှားနိုင်ငံသားအတွက်ကိုသူကိုရင်းရုရှားနိုင်ငံသားအနေနဲ့သူ့အတွက်ကိုတခုခုဒါဂုဏ်ပြုမယ်ဆိုပြီးသူကဒီမက်ဂနက်စကီဂျက်စတစ်ကမ်ပိန်းကိုသူလှုပ်လာတယ်လှုပ်လာတဲ့အခါမှာဒီကမ်ပိန်းကိုဒါလူလူတွေကလူလူကပဲအချင်းချင်းเนาะဒီ human right defender တွေပေါ့နော်လူခွင့်ကာကွယ်စောင့်ရှောက်သူအချင်းချင်းကိုသူတို့ဒီလိုမျိုးပြန်ပြီးတော့ဂုံပြူတဲ့အစီအစဉ်လေးလှုပ်လာတာပေါ့လှုပ်လာရင်းနဲ့အခု73နှစ်ပြည့်တဲ့အခါလာမှာသူတို့ရဲ့တိုက်တွန်းနှိုးဆော်မှုကဘာလဲဆိုတော့ကဘာအရရက်ကဒီအာနာပိုင်းနေရဲ့အချင်းပြတ်ခြားစားမှုတွေကိုအရေးယူပေးဖို့ဆော်ဩတဲ့လုပ်ငန်းဖြစ်တယ်လုပ်ငန်းဖြစ်တော့အခုတည်းအထူးသဖြင့်ဆိုရုရှားအစိုးရပေါ့နော် ရုရှားအာဏာပိုင်တွေအစိုးရတွေကိုဆန်ရှင်ချဖို့သူတို့နိုင်ငံပေါင်း35နိုင်ငံမှာဒီ Magnitsky Act ပေါ့နော် Magnitsky Act ကိုသူကစော်ဩကြတယ်စော်ဩတဲ့အခါကျတော့ဒီဟာကိုကျမတို့မြန်မာနိုင်ငံကိုသူတို့ထိတယ်လို့အဓိကမြင်တယ်ဘသူဘသူဆိုတာထက်မြန်မာနိုင်ငံအရေးကိုသူတို့အရန်ဟိုအာယုံစိုက်တယ်ဆိုတဲ့အနေအထားကိုအဓိကတွေ့ရတယ်တွေ့ရတဲ့အဲ့အတွက်ကြောင့်မလို့သူတို့မြန်မာနိုင်ငံတဲကမှသူကမြန်မာနိုင်ငံရဲ့တော်လှန်ရေးကိုလည်းကြည့်မယ်ဆိုရင်ဒါလူငယ်လူရွယ်တွေအမျိုးသမီးတွေပါဝင်မှုလည်းသူတို့ထင်ထင်ရှားရှားဖော်ပြခြင်းနဲ့အတွက်ကြောင့်လို့အမျိုးသမီးနောက်လူငယ်ဆိုလဲကျမအများကြီးတော့ငယ်တော့မဟုတ်ဘူးဒီ35နှစ်အောက်ထဲကအမျိုးသမီးအနေနဲ့ဟိုတို့ကြည့်ရလို့မြင်တယ်အထက်မှာမှလူခွင့်ရေးကာကွယ်ဆောက်ရှောက်သူဆိုတော့ချင်းရင်ကျမတို့ကလူခွင့်ရေး Human Right Defender အနေနဲ့ရက်တီလာလဲ10စုနှစ်ကျော်လာခဲ့ပြီဆိုတော့အဲ့ပေါ်မှာအခြေခံပြီးတော့ဒါအတိမတ်ပြုတယ်လို့ကျမမြင်တယ်ပေါ့နော်အတိမတ်ပြုလို့တရားတစ်ခါတည်းမှာလဲမြမပြည်အရေးကိုတို့အတိမတ်ပြုခြင်းနဲ့အတွက်ကြောင့်မလို့ဒီလိုမျိုးစပြီးပထမဆုံးအကြိမ်မြမပြည်ကိုထဲ့သွင်းစဉ်းစားရလို့မြင်ပါတယ်ရှင့်
ဆိုအခုပြောသွားရဲမှာလည်းပါပါလားနိုင်ငံတကာအနေနဲ့မြမအရေးကိုသူတို့ရဲ့အာရုံစိုက်မှုတစုံတရာပြရတဲ့ဘောလေဖြစ်တာပေါ့နော်ဆိုတော့အခုလိုမျိုးဒီနိုင်ငံတကာကနေပြီးတော့မှအခုလိုအတိမတ်ပြုပြီးတော့ပေးအပ်တဲ့စုကိုရရှိတဲ့အခါမှာကိုလက်ရှိလုပ်နေတဲ့အလုပ်တွေအတွက်ကဘယ်လောက်ထိအထောက်ပံ့ဖြစ်စေလိမ့်မယ်လို့ထင်ပါလဲ
ကိုနိုင်ငံမှာအခုလိုမျိုးအနေထားတွေတကယ်ကိုဂျင်းတဲ့ချက်ထဲရောက်နေတဲ့နောက်လူခွင့်ရဲ့အထူးသဖြင့်အဆိုးရွားဆုံးသောချိုးဖောက်ခံနေရတဲ့အနေထားမှာကိုပတ်ဝန်းကျင်မှာရှိနေတဲ့နိုင်ငံအသီးသီးအထူးသဖြင့်နိုင်ငံတကာအတိုင်းအဝိုင်းကဒီအခြေအနေတွေကိုအတိမတ်ပြုပြီးလက်ခံပြီးကူညီထောက်ပံ့လာဖို့လိုအပ်တယ်ပေါ့နော်အဲ့လိုကူညီထောက်ပံ့ခြင်းအပြင်ကျမတို့ရဲ့ပြည်တွင်းထဲကခွန်အားတွေမယုတ်လျော့သွားဘဲနဲ့ပိုတိုးလာဖို့ပဲရှိတယ်ဒီလိုမျိုးအခုလိုမျိုးဒီလိုအတိမတ်ပြုတဲ့စုတွေပါတယ်ဒါမျိုးတွေစုပုံစံဆိုတာအတိမတ်ပြုမှုနောက်တနည်းပေါ့လေအခြားနည်းလမ်းတွေလည်းအများကြီးရှိပါတယ်အခုဆိုဒီ NUG အစိုးရကိုတွေ့ရတဲ့အစိုးရတွေရှိတယ်เนาะကျွန်တော်တို့ပြည်သူမြန်မာပြည်သူတွေအတွက်ကိုပန်နယ်တွေမှာဖိတ်ပြီးတော့စပီကာတွေဖိတ်ပေးတာရှိတယ်ဒါတွေကလည်းအတိမတ်ပြုမှုပုံစံမျိုးစုံရှိကြတယ်စုကလည်းဒီဒီထက်တမျိုးပဲပေါ့ကျွန်မမြင်တယ်ပေါ့အဲ့တော့စုတစ်ခုအနေနဲ့သတ်မှတ်လိုက်တယ်ဆိုရင်တော့သူကဒီမြန်မာပြည်အရေးကိုဒီတယောက်ကတေချာပြောနေတယ်ဟောနေတယ်ဆိုတော့သူ့ဟာကိုနားထောင်ပြီးပါဆိုတော့သဘောလည်းတက်ရောက်တယ်ဆိုတော့ကျမတို့အခုပြောနေတယ်တော်လန်ရေးရဲ့ရည်မှန်းချက်တွေနောက်ဒီကိုယ့်ရဲ့မျှော်လင့်ချက်တွေပေါ့နော်တယောက်ချင်းစီအဲတော့အဖွဲအစုအဖွဲလိုက်ကျမလုပ်နေရရဲ့ရှိတော့ဒီလုပ်ငန်းတွေပို့ပြီးတော့နိုင်ငံတကာမှာအဲ့လိုအတိမတ်ပြုမှုရှိလာလေလေဟိုပို့ပြီးတော့ဟို reach များရပေါ့နော်တက်ရောက်မှုများမယ်အကျယ်ပြန့်မှုရှိလာမယ်အဲရလိုက်တစ်ခုတော့ကျွန်တော်ညွှန်လင်းတယ်နောက်တစ်ခုကတော့ဒီစုရဲ့အထင်ကြီးဖြစ်မှုနောက်တစ်ခုလို့ပြောမယ်ဆိုရင်ကျွန်တော်တို့ဒီမြန်မာပြည်အတွက်ပေါ့နော်မြန်မာပြည်အတွက်မြန်မာပြည်ရဲ့ဒီနိုင်ငံသားရေးဆိုင်ရာကျွန်တော်တို့ဒီနှိုးစော်တိုက်တွန်းမှုတွေဘိုင်းမှာဆိုရင်လည်းဒီဆေးဥစုအဓိကနိုင်ငံရေးအားဖြင့်စစ်ရေးအားဖြင့်ထောက်ခံပေးထားတာ direct Russia ဖြစ်တယ်ဆိုတော့ Russia ဒီတစိတပိုင်းအောင်မဟုတ်ဘူးတိုက်ရိုက်ကြအောင်ကျွန်တော်တို့ပါဝင်နေရယ်ဆိုတော့ဒီ Russia နိုင်ငံမှာလည်းအခုကာလမှာ Ukraine အရေးနဲ့ပတ်သက်ပြီးတော့ Russia ပြည်သူတွေကသူ့အစိုးရသူစန့်ကျင်နေရရှိနေတယ်အရင်ကလည်းရှိခဲ့တယ်အဲ့ထဲမှာဒါနမူနာဆိုတော့ဒီစာဂျီမက်ဂနစ်စကီပေါ့နော်စာဂျီမက်ဂနစ်စီရဲ့သူ့ရဲ့ဒီတက်ကြွလှရှားမှုလူခွင့်ရေးကာကွယ်စောင့်ရှောက်မှုလုပ်ငန်းပေါ့ဒီလုပ်ငန်းကအခုဆိုရင်ကဘာအရရကပါအတိမတ်ပြုတဲ့အဖွဲ့အစည်းဖြစ်လာတဲ့အခါကျတော့ဒီအဖွဲ့အစည်းကမြန်မာပြည်ကိုအခုလိုမျိုးတွေးစီညီညွတ်မှုပြလိုက်ခြင်းပေါ့အခုလိုစုပေးပြီးတော့တွေးစီညီညွတ်မှုပြလိုက်ခြင်းဒီကျမတို့တော်လိုင်းအင်အားစုတွေအတွက်အားတစ်ခုဖြစ်ပါတယ်ကျမတို့ကိုယ်တိုင်ကလည်းဒီလိုမျိုးဒီဟိုဒီရုရှားနိုင်ငံမှာရှိနေတဲ့အရက်ဖက်အဖွဲ့အစည်းတွေကျမတို့နဲ့အတူသွေးစည်းညွတ်စွာယက်တီနေကြတဲ့ရုရှားနိုင်ငံသားတွေနဲ့ကျမတို့အတူတူတွဲလို့ဖို့အလုပ်တွေတွဲလို့ဖို့လဲအာကျမတို့ဒါပို့ပြီးတော့အာဆရာထက်တန်လာတယ်ပေါ့နော်အဲ့လိုနိုင်ငံတွေကဒီသူတို့တွေကမြန်မာနိုင်ငံကိုလည်းစိတ်ဝင်စားနေကြတယ်ဒီချိန်ထဲမှာကိုရီးယားလည်းဒီလိုမျိုးနိုင်ငံတကာသွေးစည်းညွတ်မှုအတွက်လဲလမ်းစာတစ်ခုဖြစ်တယ်လို့လည်းခံယူမိပါတယ်
လက်ရှိဒီစစ်အာဏာသိမ်းမှုနောက်ပိုင်းပေါ်ပေါက်လာတဲ့အာဏာရှင်စန့်ကျင်လှုပ်ရှားမှုတွေပေါ့နော်ဒီလှုပ်ရှားမှုတွေမှာဆိုလို့ရှိရင်လည်းအဲမတ်တန်စာရှုလက်ရီတို့လိုအမျိုးသမီးလူငယ်ရှေ့တန်းကနေပြီးတော့အများပြားပါဝင်နေတာကိုလည်းဒီအခုမက်နစ်စကီဖွဲ့လူမျိုးပေါ့နော်ဒီလူခွင့်ယေစုပေးတဲ့အဖွဲ့ကြီးအပါဝင်နိုင်ငံတကာကလည်းဒါအသေးချာကိုသတိပြုမိမယ်လို့ထင်ပါတယ်ဆိုတော့ဒီလိုလူငယ်အမျိုးသမီးတွေရဲ့ပါဝင်မှုအခမ်းအနားသူတို့ရဲ့အရေးပါမှုနိုင်ငံတကာအသိမှတ်ပြုတယ်လို့ပေါ့နော်ဆိုတော့ကျမတို့ဒီမြန်မာနိုင်ငံအတွက်ရောဒါတွေကအခုအချိန်မှာဘယ်လောက်ထိအရေးကြီးနေပါသလဲ
ဆိုတော့ကျမတို့နိုင်ငံရဲ့ဒီလူကြီးကိုကြည့်မယ်ဆိုရင်လည်းအမျိုးသမီးဒီလူကြီးရဲ့ထောက်ဝက်ကျော်ရှိပါတယ်ထောက်ဝက်ကျော်ရှိရဲ့လူကြီးရဲ့ပါဝင်မှုနဲ့သူတို့ရဲ့ဒီ sick kon a bai now di ton le yi ma tle win pa win mu chi me so le bdu ma nyin chat thau lu ma ya aw ne ya a so ma kan na a so ma pa win ni ja de so ra da nyin chat thau lu ma ya u de chain ne ma le jama ru di amyo thami lo pyo yin amyo thami ya bai khwin ni naw a khwin yi de pi yin jama ru nan ngay ye shi yu sin la lak khan chin thong la ga de di thon na sin la ri shi me pi yin di thon na sin la ri ne ba da yi san ya lu mu yi san ya yu a yu wa ra ri the ma so yin amyo thami de go phi nei tha de now the quota system tadalu phit ni de anitha ri wo le jamaru lu nge du ga anyu thami twi ga sa bi thop paw pyo so la cha bi a thop paw pyo so la de kha ma le anyu thami ma hout daw a cha tu ri a thu thapin di tawin shi tawin yu tha cha daw khaw saung bain ga anyu tha ri ani ne adika na thong bo lo de di anyu thami de pa win mu lo pyo yin di lan paw ma thwat pi daw san na pya atat phyat khan ya de a kha ma ma anyu thami de pa win mu pyo ni ya ma hout paw no de kai song phyat che cha bi nai nge anagat ko twa bu twa de a kha ma le blo myo mu ri ne twa ma le blo atai wai nyu ho kwa u saung kwa phan di chin na le phaw thauk chin na le da ri ga le jaw anyu thami de ko myo tha ri ko a long de pye ni pa win pi daw sin sa ya me anitha phit de paw no so aku so yin jama ru po pi lo amyu thami pawin mu ga chin da myin da phit la da lo nai ngai yi bai ma so yin le ya gain nong a phit tat la de bo da mae de ke ho phit tin phit thai de ya gain nong myu ro ma houn ni de u now thu ta phyan di media ri ma jama ru di long chong yi a phit khet phe ri shi ja de kha cha amyu thami atan pawin mu ga totor le ko a nei mu po mya la de lo myin le u ma jama ru thauk pya de manners bo no amyu tha ri bya adika u saung ne panels di niya dai ma shi la de da ba mae ajang pya chat di long jong yi ma shi lo long jong yi jaw ma lo amyu thami ya nyin lo dilo pongsan myo song ne ho di manners di ya sat bi shi ni bo no amyu tha ri be adika ho pya ho ja pyo ja de nai ngai yi sin ni nai ngai yi pwe di dilo ha ri mya la ni di wi amyu thami ri di a mye dan naw ma be chan kin ni au me lo nyin ne da so di long jong yi kaisa be blo be ho ajang pya chat pe bo no amyu thami tan ma pa wa u so ra di a man da ya chit de so lesson ni tha o tong tat mae so na jama mien na myu thami ye pawin mu wa shi ni bi mae de ke nai ngai yi bai san ya ma pawin mu bai ma ro a nei ni de lu pyo ma paw no
vi yo yo hu lu a chein pe de a twa paw no si su mya yi san ma de
chesu tin ma de ma
ဘာစင်အမျိုးသမီးကဏ္ဍကိုမခင်ပြည်တွင်းတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုတစ်ခါတော့အတုဒဆုံးလင်အမေရိကန်တခွင်အစည်းအဝေးကိုတင်ဆက်ပေးမှာပါဒီတစ်ပတ်အတုဒဆုံးလင်အမေရိကန်တခွင်အစည်းအဝေးမှာတော့အင်ဒီယားနာပြည်နယ်ဖို့ဝေးမျိုးကဆရာဝန်ရဲ့လက်ထောက်အဆင့် Nurse Practitioner ဆရာကျော်သက်ဦးအကြောင်းတင်ဆက်ပေးမှာပါ1996ခုနှစ်မှာအမေရိကကိုရွှေ့ပြောင်းချေချခဲ့သူဒေါက်တာကျော်သက်ဦးဟာမိသားစုကိုငဲ့ကွက်ပြီးတော့ဆရာဝန်ဘွဲ့ပြန်မယူတော့ဘဲ Nurse Practitioner တူအဖြစ်နဲ့မြန်မာပြည်ကရွှေ့ပြောင်းချေချသူထောင်နဲ့ချီကိုစေကုသပေးသူလည်းဖြစ်ပါတယ်။ကိုအောင်ကတင်ပြပေးထားပါတယ်ခင်ဗျာ။
ကံပြောင်းစုကိုအကြောင်းမျိုးနဲ့အခြေချရွှေ့ပြောင်းလာကြသူတွေရဲ့ဆရာကျော်တဲဦးလည်းအပါဝင်ပါအမေရိကကိုဘယ်လိုရောက်လာတယ်ဆိုတဲ့အကြောင်းကိုအခုလို့သူကပြောပါရယ
်အာကျွန်တော်အမေရိကကို1999ခုနှစ်အကောင်လောက်မှာရောက်တာပေါ့နော်ပထမဆုံးစရောက်တော့ကတော့ကျွန်တော် Mid Michigan ပေါ့ Michigan State ကအာ Flint ဆိုတဲ့မြို့လေးမှာပေါ့အဲဒီမှာအာပြီးတော့ကျွန်တော် 2004 ပေါ့နော် 2004အကောင်လုံးမှာကျွန်တော် following indiana ကိုပြောင်းလာ
။ဟောဘာဖြစ်လို့ပြောင်းလာဖြစ်လ
ဲ။အဓိကတော့ဟိုကိုကဗမာပြည်သားဆိုတော့ဗမာပြည်ကအစားအစာတော့ဗမာစကားပြောရတာတော့ငတ်တာပေါ့။ဟိုမှာတော့ဗမာမိသားစုကမရှိဘူးလေ။မရှိတဲ့အခါကျတော့ကိုကဟိုဗမာစကားလည်းမပြောရဘူးပေါ့နော်။နောက်တစ်ခုကပါလဲဆိုတော့ဗမာ community မရှိတဲ့အခါကျတော့ဗမာဆိုင်နေရလည်းမရှိဘူး။ဗမာစာလည်းစားရခဲ့တယ်။အဲ့တော့ကျွန်တော်တို့ကခဏခဏနှစ်ပတ်တစ်ခါသုံးပတ်တစ်ခါပေါ့နော်။ဖို့ဝင်ယူလာပြီးတော့ဈေးဝယ်ရတယ်။အပေါင်းအသင်းတွေတကယ်ချင်းနေနဲ့စကားပြောပေါ့နော်။အတူတူ hang out လုပ်အဲ့လိုမျိုးနေတာကြာဆိုဆို။နည်းနည်းနှစ်လေးကြာလာတဲ့ခါကျတော့မထူးပါဘူးဒီရွေးပြောင်းလာပြီးနေတိုင်းပါပဲဆိုပြီးတော့ဒီရွေးကိုပြောင်းလာလိုက်တာ
။ဆေးပညာကိုဝါသနာပါသူဆရာကျော်တဲဦးဟာအမေရိကကိုရောက်တော့လဲဆေးပညာရက်နဲ့ပတ်သက်တဲ့အလုပ်ကိုသာလုပ်ခဲ့ပါတယ်။
အဲကျွန်တော်ငငယ်တည်းကဆေးပညာနဲ့ပတ်သက်ပြီးတော့ဝါသနာပါတယ်ပေါ့နော်ဆိုတော့အဲကြောင့်ကျွန်တော်ဟိုအပြင်မှာဆေးတက္ကသိုလ်တက်တယ်ဆေးတက္ကသိုလ်ပြီးတော့အလုပ်တင်ဆောင်လုပ်နေတဲ့အချိန်မှာပဲ 88 ရေခင်းတဲ့ကြုံတော့ဟိုကျွန်တော်တို့တောက်ခူလာပေါ့နော်အမေရိကရောက်တော့လေကျွန်တော်စရောက်ခဲ့ရနေပြီးတော့ကျွန်တော်ဒီအာ emergency medical technician ပေါ့နော် training တက်ပြီးတော့မှကျွန်တော်ဒီအဲ first responders ပေါ့နော် ambulance မှာအလုပ်လုပ်ခဲ့တယ် ambulance service မှာအလုပ်လုပ်တယ်ပေါ့နော်အဲဒီကနေပြီးတော့အဲဒီ nursing school တက်တယ် nursing school ကနေပြီး nurse practitioner school တက်ပြီးတော့မှဆက်လုပ်တာပေါ့အဓိကတော့ပြောရမယ်ဆိုရင်တော့ငွေလေးရဝန္ဒနာပါလာဒီဈေးပညာထဲမှာဆိုရင်တော့ဈေးနဲ့ပတ်သက်တဲ့အလုပ်ဆိုရင်တော့ကျွန်တော်အကုန်လုံးဝန္ဒနာပါတယ်လေအဲတော့အကုန်လုံးဝန္ဒနာပါရဲ့အတွက်ကြောင့်ပဲအမျိုးဆုံးလုပ်ခဲ့တာပေါ့
ဆရာဝန်နဲ့ nurse practitioner ဆရာဝန်လက်ထောက်အဆင့်ကွဲပြားပုံကိုအခုလိုရှင်းပြပါရစေ
ဒီ family practice ပေါ့နော်ဟိုစီကမ်းမှာဒီမှာကြည့်တဲ့အလုပ်ကတော့ဟိုဆရာဝန်နဲ့ nurse practitioner နဲ့ကတိတ်မကွာလောက်ဒါပေမဲ့ nurse practitioner ကကျတော့ဟို unlimited license ဆိုမဟုတ်ဘူး limited license ပေါ့ကန့်သက်ချက်ရှိတယ်ပေါ့နော်ကန့်သက်ချက်ရှိရဆိုတာကျွန်တော်တို့ရဲ့ charting ပေါ့ကျွန်တော်တို့ကြည့်တဲ့လူနာရဲ့ကျွန်တော်တို့ document လုပ်ထားတာရဲ့900ခန့်သုံးပေါ့နော်ကိုကျွန်တော်တို့ရဲ့patronage physician ဆိုတာရှိတယ်ကျွန်တော်တို့ကဆရာဝန်တရားနဲ့ဟိုတွဲထားရတယ်ပေါ့နော်ကျွန်တော်တို့နဲ့တွဲလူကနေပြီးတော့ကျွန်တော်တို့လူများကြည့်ရတဲ့လူရဲ့900ခန့်သုံးကိုသူကပြန်ပြီး review ပြန်လုပ်တယ်ပေါ့ပြန်ကြည့်တယ်ပေါ့နော်ပြန်ကြည့်ပြီးတော့ကျွန်တော်တို့ရဲ့ competency ပေါ့နော်ကျွန်တော်တို့ဘယ်လောက်ထိလုပ်နိုင်တယ်လဲမလုပ်နိုင်ဘူးလဲဆိုတော့သူကပြန်ပြီးတော့မှသုံးသပ်ရတာပေါ့နော်ဆိုတော့အဲ့ဒီကူအဲ့ဒီဆရာဝန်နဲ့ကျွန်တော်တို့နေရာမိုင်50အတွင်းမှာရှိရမယ်ပေါ့ကျွန်တော်တို့ practice လုပ်တဲ့နေရာနဲ့အဲ့ဒီဆရာဝန်ရှိတဲ့နေရာနဲ့မိုင်50အတွင်းမှာရှိရမယ်အဲ့ဒီဟာလွယ်လို့ရှိရင်စီကန်းမှာလောက်တာတော့ကန့်သက်ချက်တော့သိမရှိလောက
်တနေ့တာအတွက်စီကန်းကိုရောက်လာတဲ့အခါမှာဘာတွေလုပ်ရလဲဆိုတာကိုအခုလို့ပြောပြပါရယ်စီကန်းအတူထိုင်တခြားဆရာဝန်တွေနဲ့အတူလူနာတွေကိုကြည့်ရတယ်လို့ဆိုပါရယ
်ကျွန်တော်ကပရမောက်ဆရာဆရာပြီဆိုလို့ရှိရင်တော့ကျွန်တော်တွေ့ဒီနေ့လူနာဘယ်နှစ်ယောက် schedule လုပ်ထားလဲပေါ့နော် appointment လုပ်ထားတယ်လေလူနာတွေကဘယ်လူနာတွေကဘာယောဂါရှိတယ်ဘယ်လူနာတွေနဲ့ပတ်သက်ပြီးတော့မှဘာအကြောင်းအရာတွေကိုကကြိုပြီးတော့သိထားရမယ်ဆိုတော့ဥစ္စာအရင်ကြည့်လိုက်တာပေါ့ဟိုကြည့်လိုက်ပြီးတဲ့အခါကျတော့မှလူနာရောက်တဲ့အခါကျတော့ရှင်လူနာစကြည့်တာပေါ့နော်ဒီမှာတော့ကျွန်တော်တို့စီကမ်းမှာတော့ provider ပေါ့နော်အခုလောလောဆယ်တော့3ယောက်ရှိတယ်ပေါ့နော်3ယောက်ရှိတယ်ဟိုဟာကျွန်တော်ကတော့ပမာဆိုရဲကြပမာစကားပြောရတယ်ဆိုတော့ကျွန်တော်ရဲ့လူနာကတော့80ရာခိုင်နှုန်းလောက်ကပမာပြည်သားပဲပေါ့နော်ဟိုပြည်သားတွေရောကျွန်တဲ့20ရာခိုင်နှုန်းလောက်ကတခြားနိုင်ငံသားတွေပေါ့စုစုပေါင်းကျွန်တော်စီမှာစီးကမ်းမှာလူနာ1000လောက်ရှိတယ်ဆိုတော့1000ရဲ့40ရာခိုင်နှုန်းလောက်ဆိုတော့ဟိုလောက်ပေါ့3000 4000လောက်ပဲရှိမှာပမာလူနာဟုတ်ကဲ့
မိသားစုကိုငဲ့ပြီးတော့ငွေကုန်အချိန်ပူပေးရတဲ့ဆရာဝန်ဘွဲ့ကိုပြန်မြင်ရတော့ပဲ nurse practitioner အဖြစ်သာရွေးချယ်ခဲ့တဲ့အကြောင်းကိုလည်းသူကအခုလိုပြောပါရယ
်ဟိုကျွန်တော် nurse practitioner တက်တယ်ဆိုလို့ရှိရင်ပေါ့နော်ဟိုကျွန်တော်ရဲ့တွေ့ကြုံရပဲပြောမယ်ဆိုရင်တော့အလုပ်လုပ်နေနေတက်လို့ရပေါ့နော်ကျွန်တော် RN ဖြစ်သွားပါတော့ register nurse ကနေပြီးတော့ဟို nurse practitioner တက်တဲ့အချိန်မှာကျွန်တော်အဲ့ဒီအလုပ်ကိုလည်းလုပ်နေတယ်ဝင်ငွေတစ်ခုလည်းရှိတယ်နောက်ပြီးမိသားစုကိုလည်းကိုကဟိုကြီးစုဆောင်ရှောက်လို့ရတယ်။နောက်ကျောင်းလဲတစ်ခါတက်လို့ရတယ်။နည်းနည်းတော့ဟိုကျောင်းလဲတက်တယ်လှုပ်လဲလှုပ်တယ်ဆိုရင်နည်းနည်းတော့ပို့ပြီးတော့မှတော့ဟိုပို့ပြီးတော့နည်းနည်းတော့ပင်ပန်းတာပေါ့နော်။နောက်တစ်ခုကဘာလဲဆိုတော့ဟိုခြေနေလည်းမပြတ်ဖ ೇನೆ လှုပ်လို့ရတယ်ပေါ့။နောက်တစ်ခုကအချိန်တူတယ်ပေါ့နော်။အချိန်ကကျွန်တော်တို့ကအခုက next petition ကကျွန်တော် 3 နှစ်တက်တယ်ပေါ့နော်။ဟို bachelor ပြီးသွားတဲ့အချိန်မှာပေါ့နော်။3နှစ်တက်တယ်ပြီးသွားလို့ရှိရင်ပြီးပေါ့နော်။ဟိုဆရာဝန်တက်မယ်ဆိုလို့ရှိရင်တော့ကျွန်တော်ဘာလုပ်ရမလဲဆိုတော့ကျွန်တော် MCAT အရင်ဖြေရမှာဖြေပြီးတော့အောင်သွားတယ်ဆိုလို့ရှိရင်ကျွန်တော်နောက်ထပ်6နှစ်တက်ရမှာအဲ6နှစ်လုံးလုံးကကျွန်တော် full time တက်ရမှာဖြစ်တယ်ဆိုတော့ကျွန်တော်အနေနဲ့အလုပ်လုပ်ဖို့ဆိုတာအင်မတန်ခက်ခဲရှိတယ်မိသားစုကိုကျွန်တော်ကြီးစုနိုင်မှုမရှိဘူးပေါ့နော်နောက်ပြီးအဲ6နှစ်တက်ပြီးတဲ့အချိန်မှာလည်းကျွန်တော်အကျွေးရအများကြီးတက်မှာ
ဘာသာစကားအခက်ခဲကြောင့် 4A မျိုးကမြန်မာခြေချနေသူတော်တော်များများစေကမ်းမှာကြည့်ပေးရတဲ့အကြောင်းလဲသူကအခုလို့ပြောပါတယ
်ဟာဒီမှာတော့ဒီမှာဟိုလူငါတွေကအများစုလာကြတာကတော့ကိုယ်ဘာသာစကားနဲ့ပြောနိုင်လို့ပေါ့နော်ဘာသာစကားနဲ့ပြောနိုင်တခြားနေရာသွားလို့ရှိရင်တော့ဟိုဘာသာပြန်ရှားအောင်မယ်ပေါ့နော်နောက်ပြီးတော့ဘာသာပြန်ရှားအောင်မယ်ဆိုတော့ဟိုကိုကပြောရတဲ့နေရာမှာအခက်အခဲရှိတယ်လို့ကိုယ်ပြန်ပြီးတော့မှ ဆရာမကြီးပဲပြန်ရှင်းပြတဲ့အခါမှာလည်းကွာနားလည်းနိုင်မခက်တယ်လေဒီစည်းကမ်းမှာတော့ဘာသာစကား3လေးမျိုးတော့ပြောလို့ရတယ်အဲဆိုတော့ကျွန်တော်ကိုယ်တိုင်လည်းကျွန်တော်ကရင်လူပြောတတ်တယ်ပေါ့နော်ဟိုပိုးကရင်စကားကရင်ပေါ့နော်ပြောတတ်တယ်နောက်ပြီးတော့တခြားဘာသာစကားတွေလည်းအကုန်လုံးမတတ်သိတဲ့အောင်တော့မှနည်းနည်းပါးပါးတော့ပြောတတ်တယ်ပေါ့နော်ပြောတတ်တယ်ဆိုတော့သူတို့ကအဲ့ဒီအတွက်ကြောင့်လည်းဟိုစည်းကမ်းမှာပမာပြီးသားရည်လူများများရလို့ဖြစ်တာပဲ
ကိုအောင်တင်ဆက်တဲ့သုဒ္ဓဆောင်တဲ့အမေရိကန်တခွင်အစည်းအဝေးကိုနားဆင်ကြည့်ရှုခဲ့ရတာဖြစ်ပါတယ်အခုတစ်ခါတော့တောက်ချာနေညတိုင်းတင်ဆက်ပေးနေကြသိပ္ပံနဲ့ဤပညာအစည်းအဝေးကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ဆောင်းဝင်ရင်တည့်ရွက်ဒီအယောင်ပြောင်းပြီးကြွေကြရတဲ့အကြောင်းရင်းနောက်ခွဲကသိပ္ပံဆိုင်ရာအချက်လက်တွေကိုဓာတုပညာရှင်ဒေါက်တာခင်မောင်ညိုကိုဒေါက်ခင်မျိုးသက်ကမေးမြန်းပြီးတော့တင်ပြထားပါတယ်ခင်ဗျာ
နွေရာသီကုန်ဆုံးပြီးဆောင်းဝင်ရာသီအရောက်မှာတည့်ရတွေဟာအယောင်ပြောင်းကုန်ပြီးတဖြည်းဖြည်းကျွေကြလိမ့်ရှိပါတယ်။ဒါကြောင့်အခုလိုအရွက်တွေကျွေရတာပါနဲ့။ဒါဟာရာသီဥရုကိုမီးပြီးဘယ်လိုရှင်သန်ရလဲဆိုတော့ကိုအပင်တွေကတည်တာကြောင့်လို့ဓာတုပညာရှင်ဒေါက်တာခင်မောင်ကပြောပါတယ
်။ဆောင်းဝင်ရာရာသီဥရုကအေးလာပြီးနေမှာရှိတဲ့နေအောင်ခြေကတဖြည်းဖြည်းညွန့်နေပါဆိုလိုတာကလေတာတူရတယ်ငါသာရှိတာတဖြည်းဖြည်းဖြစ်သွားတာကကျွန်တော်တို့တတိမထားမိပေမဲ့အပင်တွေကအဲ့ဒီနဲ့ချက်ကိုတတိထားမိတယ်ပထမအချက်ကတော့အေးလာတယ်ဒုတိယအချက်ကအလင်းအောင်နဲ့လေတာတူလာတယ်ဒီခါမှာသိရတဲ့အတွက်တစ်ပင်တွေကသူ့လိုအကျိုးပြုတဲ့ပစ္စည်းအနေနဲ့ငါကိုယ်မူလကရှိရသားနဲ့နောက်ပိုင်းမှာအဲ့ဒီသိရတဲ့ကသူ့ကိုဒုက္ခပေးနိုင်တယ်ဆိုရအသည့်တစ်ပင်တွေကဝင်လာပါတဲ့ပင်တွေကသူတို့မှာရှိတဲ့သိရွက်တွေကလည်းအစာချက်ပါပဲ။ဒီထဲမှာရှိတဲ့ကာဗွန်ဒိုင်အောက်ဆိုက်နဲ့ရေငွေ့နောက်တော့သစ်မြစ်ကဆုပ်ယူတဲ့ရေအဲ့နှစ်ခုပေါင်းစပ်ဖို့နေအောင်ကလည်းတော့ photosynthesis ခေါ်တဲ့အစာချက်ခြင်းပြုလုပ်ကြပါတယ်။ဒီလိုပြုလုပ်တဲ့အတွက်သစ်ပင်ကကြားဓာတ်အဲ့ဒီဆင်ပေါ်လေး fiber ဓာတ်တွေရလို့အပင်ကကြီးထွားလာပါလေ။သိရွက်တွေကအချိန်နဲ့မျှအဲ့ဒီအလုပ်ကိုလုပ်တယ်အဲ့ဒီအလုပ်လုပ်တဲ့သိရတီမှာအထက်အပါဝင်တာအစင်းရောင်ပစ္စည်းတွေပါအဲ့ဒီအစင်းရောင်ဓာတ်ပစ္စည်းတွေကို chlorophyll လို့ခေါ်ပါတယ်ကျွန်တော်စောစောကပြောတယ်လို့ပေါ့နေရောင်နေရတဲ့အေးလာတာဆိုရင်တော့အပင်တွေကအရွက်တွေကိုသူ့ရဲ့ nutrients အစာတွေရေမပို့တော့မပို့တော့ဆက်ပြီးတော့ chlorophyll တွေတဖြည်းဖြည်းပျက်စီးလာတယ်အစင်းရောင်ဆက်ပြီးတော့ပျက်စီးလာပါအဲ့ဒီအစင်းရောင်ဓာတ်ပစ္စည်းတွေကတဖြည်းဖြည်းဖြည်းဖြည်းနဲ့ကြီးပြက်ရမယ့်အခြေအနေရောက်သွားပါလေ
။အပင်တွေဟာအစင်းရောင်ကနေအဝါကနေဝါရွှေရောင်အညိုရောင်နဲ့အနီရောင်တွေအဖြစ်ဘာကြောင့်ပြောင်းသွားတာပါလဲ။ဒီတစ်ရက်တွေကအယောင်ပြောင်းတာနဲ့ပတ်သက်ပြီးတော့ဓာတုပြောင်းလဲမှုတွေကဘာတွေပါလဲ
။တစ်ပင်ကတစ်ရက်တွေအယောင်ပြောင်းလဲကြွေရဲဆိုတဲ့ဟာတွေကိုဆောင်းဥက္ကဋ္ဌမှာတွေ့ရပါလေ။အမှန်အစတဲ့ autumn leaf တွေဖြစ်လာတာကိုလည်းကျွန်တော်တို့ကသဘောကျကြတယ်။အဲ့တော့ဒါတွေကိုဘယ်လိုဖြစ်လဲဆိုတဲ့ဟာကိုအများအားမေးဖို့နေကျွန်တော်တို့မေးကြပါတယ်။ဒါလို့ပြီးကဘယ်လိုပြောင်းလဲခြင်းဘာတွေဖြစ်လဲဆိုတဲ့ဟာကိုပြောတဲ့အခါမှာပင်ထဲမှာ chlorophyll တမျိုးလည်းမဟုတ်ပါဘူး။ရှင်နဲ့ပစ္စည်းတွေအများကြီးရှိတယ်။အဲ့ဒီပစ္စည်းတွေကတော့ beta carotene လို့ခေါ်တဲ့မူလဥနီတို့လင်မောသီးတို့သင်္ဘောသီးတို့မှရှိတဲ့ပစ္စည်းတွေပေါ့။အဲ့ဒီပစ္စည်းကိုဆင်တိုဖီလို့ခေါ်ပါလားအဆင်တိုဖီကကလိုဖီရဲ့အောက်ခြေမှာရှိတယ်ကျွန်တော်တို့ကလိုဖီအစင်းရောင်ကိုမြင်နေရတယ်သာမန်အဖြစ်ပင်လယ်မှာကျွန်တော်တို့ကလိုဖီကိုမြင်နေရတော့အစ်ပင်ကစိမ့်နေတယ်ဒါပေမဲ့ကလိုဖီလည်းပြတ်သွားရောနောက်ထပ်ပါမြင်လဲဆိုရင်ဘီတာကာရိုတင်းလို့ခေါ်တဲ့ဆင်တိုဖီဒီအရောင်ကိုပေါ်လာပါတယ်အဲ့ဒီဆင်တိုဖီကအဝါရောင်ဝါရွှေရောင်ရှိပါတယ်အဲ့ဒီဝါရှိအောင်ရှိတာတော့ဒီကောင်တွေကအပင်ပေါ်မှာဆက်ဆက်ပပလေးရှိနေတာကိုကျွန်တော်တို့မြင်နေရတယ်ဒီအချိန်မှာအရွက်တွေကျွေတော့မှာပေါ့အဲ့ဒီကျွေကနေကျတဲ့ခါမှာအဲ့ဒီမှာအပင်မှာရှိတဲ့အရွက်မှာရှိတဲ့စကြာဓာတ်ကိုအပင်ကတခါဆက်ပြီးတော့အနီရောင်ပြောင်းလိုက်ပါတယ်အဲ့ဒီအနီရောင်ကိုအန်သိုဆိုင်နင်လို့ခေါ်ပါတယ်အန်သိုဆိုင်နင်တွေကတကယ်တကယ်တော့ပိုးသတ်ဆေးတွေပါတဲ့အပင်ကိုကာကွယ်ပေးတဲ့ဟာတွေဖြစ်တယ် ရက်တွေခြေဝါတဲ့ခါမှာအပင်မှာဒဏ်ရာလေးတွေကျန်ခဲ့တယ်အဲ့ဒဏ်ရာကိုအခြားပူမွှားဘက်တီးရီးယားတွေဝင်ရောက်စားတော့ရအပင်ဒုက္ခရောက်မှာဆိုလို့အပင်တွေကအန်တိုဆိုင်နင်လို့ခေါ်တဲ့အနီရောင်ဒရပ်ပေါင်းတွေကိုအရွက်တွေစထုတ်လို့တယ်အရွက်တွေမှာစထုတ်လိုက်တော့အယိုးတွေအရွက်တွေကအနီရောင်ကိုစပြောင်းသွားတယ်အဝါရောင်နဲ့အနီရောင်ပေါင်းလိုက်တဲ့အခါမှာဝါရွှေလေးဖြစ်လာတော့အမှန်တန်စပါတဲ့သိရွက်တွေရှိတယ်အနီရောင်များလာလေအပင်ကငါအရွက်တွေတော့ကျွေတော့မယ်ဆိုလားမြင်နေရပါလေ
အပင်တွေကိုအရွက်ပေါ်မူတည်ပြီးခွင်းနှစ်မျိုးတွေ့ရပါလေ deciduous လို့ခေါ်တဲ့အရွက်တွေအယောင်ပြောင်းပြီးကျွေကြနေရှိတဲ့ရွက်ပြန့်နဲ့တစ်နှစ်ပတ်လုံးအရွက်တွေကိုမြင်နေရတဲ့အမြဲဆုံး evergreen ပဲဖြစ်ပါတယ်မြန်မာပြည်မှာတော့ rainforest လို့ခေါ်တဲ့မိုးသစ်တော်တွေရှိပြီးတချို့အပင်တွေကဆောင်းထဲမှာအရွက်ကျွေတယ်လို့တချို့ကချက်တွေပူပြင်းတဲ့နှွေမှာအရွက်ကျွေတွေရှိပါတယ်။နောက်မိုးရွာတာနဲ့အရွက်တွေအကုန်လုံးပြန်ထွက်လာတာပါ
။ဘုမာပြည်မှာကြတော့ဘုမာပြည်က rain forest တွေရှိတယ်ပေါ့လေ။တစ်ပင်တွေမှာအရွက်တွေကျွေတဲ့ဟာကိုမတွေ့တာလည်းရှိတယ်။ rain forest ဆိုရင်ကျွန်တော်တို့ကအမြဲစင်းလန်းတဲ့သစ်တော်လို့ခေါ်တယ်။ဒီမှာအရွက်တွေကတွင်းထဲမှာကျွေသွားတာကိုကျွန်တော်တို့မသိဘူး။ဘုမာပြည်မှာရှိတဲ့ဥမာချုံးမင်ဆိုတော့ချုံးမင်ကအရန်ကြီးတယ်လေ။အဲ့တော့နှွေရောက်ပြီဆိုရင်သူကအဖူတန်းကိုမခံနိုင်တော့ဘူး။ဘာလို့လဲဆိုရင်သူကရေကိုဆုပ်လာတဲ့ခါမှာအဲ့အရွက်ကြီးတွေကအငွေ့တွေကိုဒေရဲကိုဖြန့်အထူးသဖြင့်ရေငွေ့တွေပေါ့။အဲ့ရေငွေ့အများကြီးကိုသူဖြန့်လို့ဆိုရင်သူအရွက်ကြီးကဒုက္ခရောက်လို့ဘလို့မှမဖြစ်နိုင်တော့သူရေတွေမပေးတော့ဘူးပေါ့။ရေမပေးတော့ဒီအရွက်တွေကဝါရတယ်နေကြတယ်။ဒီကျုံးပင်ကတော့အမှန်ထူးကြပါလေ။လူတွေဘက်မှာသူကအရွက်ချီသွားပြီးတော့ဘိုးဘက်မှာပြန်ပြီးတော့အရွက်ပြန်တော့ပေါ်လာပါလေ။အကြီးတွေကိုကြည့်ရင်ကစံတို့ဖီလိုဝါရောအပြင်ကိုသူကအန်တိုဆိုင်နေကလည်းတခါလေးရှိနေလားလို့လားကျွန်တော်ထင်ရတယ်။အားကြောင့်လို့ဆိုရင်အဲ့ဒီကျိုးရွက်တွေကိုခူးတော့လက်မဖို့ခြေလိုက်ရင်ဒီရဲတော့တွေးအောင်လို့မျိုးဖြစ်လာတာကိုတွေးရလိမ့်မယ်။အဲ့တော့အထဲမှာသူပါတာစေကြပေါ့ရှိပါတယ်အများကြီးပါတယ်။ဒီစချအယောင်တွေအများကြီးပါတာကိုသိသိစရာတွေးရလိမ့်မယ်။အတန်လေးဖြစ်တဲ့ maple trees ကအရွက်တွေတော့ကျွန်တော်ချွေကြည့်တော့အနီရောင်တွေပါလေအစိမ်းဘွားမှာအချွေကြည့်တော့အနီရောင်ကိုအရှာတွေ့ကိုအမှန်ခက်ခဲပါလေဒီသဘာဝသိပ်ရတဲ့သဘာဝတွေကအမှန်ထူးဆန်းပါလေသိပ်ပြန်လဲကျွန်တော်တို့လူတွေလိုပါပဲလမ်းတွေမလျှောက်နိုင်ပေမဲ့မသွားလာနိုင်ပေမဲ့သဘာဝကိုအချိုးပြုတ်တော့သူ့အတွက်လည်းသူနားလေတဲ့အုံနှောက်ရှိတဲ့သဘောမျိုးနဲ့နေနေတဲ့ကဘာကြီးကိုအချိုးပြုတ်တဲ့ပစ္စည်းတွေပဲလို့ကျွန်တော်ယူဆပါလေ
ဒေါက်တာခင်မောင်ညိုရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံရအောင်ပါနော
်။သိပ္ပံနဲ့ဤပညာကဏ္ဍကိုဒေါက်ခင်မျိုးသက်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုတော့သတင်းချင်းချုပ်ကိုကိုမင်းကတလဲကြီးညာပြီးမှာဖြစ်ပါတယ်ဗျာ။
ရုရှားကျူးကျော်စစ်ကိုးလာတဲ့ဝင်လာချိန်မှာယူကရိန်းသမ္မတကရုရှားအနေနဲ့ယူကရိန်းကိုပိုင်းခြားဖြုတ်ခွဲနိုင်မှာမဟုတ်ပဲဆက်ခုခံပြန်သိမ်းသွားမယ်လို့ကြေညာလိုက်ပါတယ်။ယူကရိန်းသမ္မတဗလော်ဒီမာဇယ်လန်စကီကယူကရိန်းပြည်သူတွေအနေနဲ့ကိုးလာတိုင်းဒီစစ်ပွဲကိုကြံ့ကြံ့ခံခဲ့တယ်လို့ယူကရိန်းနိုင်ငံတွေကလည်းရုရှားပိုင်းထုတ်လို့ရမှာမဟုတ်ပါဘူးလို့ညစင်မေကွန်မှာဒီညပြောလိုက်ပါတယ်။သမ္မတဇယ်လန်စကီကဆက်ပြီးယူကရိန်းတပ်တွေအနေနဲ့ဗတ်ပေါင်းစုံမှအဓိကအချက်ချကျတဲ့နေရာတွေကိုဆက်ထိန်းထားခဲ့ပြီးရှိဆက်ပြန်သိမ်းမှာတွေကိုလည်းစီစဉ်ထားပြီးပြီလို့ဘယ်နေရာတွေကိုဆက်ချီတက်မယ်ဆိုတာကိုထည့်မပြောပဲရှင်းပြခဲ့ပါတယ်။ဒါပေမဲ့ဆောင်းတွင်းပို့လို့တဲ့လက်စစ်စွမ်းအင်ကိုပြစ်မှတ်ထားလာတယ်လို့သွန်သက်သူတွေပြောနေတဲ့ရုရှားဒုံးကျည်ပြစ်ခတ်မှုတွေကြောင့်တော့ယူကရိန်းရဲ့သားဆောင်တွေထိခိုက်ပြီးမိပြက်မှောင်မိုက်မှုနဲ့ရေပြတ်တာတွေဗိုလ်တူးနေတဲ့ကနိုင်ငံတော်အပြင်ထံခန်းစားလာနေရပါတယ်ခင်ဗျာ။ဩစတြေးလျနိုင်ငံမှာတော့ဝင်ကြီးတွေခံမှုနဲ့ပတ်သက်လို့ပို့ပြီးပွင့်လင်းမြင်သာမှုရှိစေဖို့ဥပဒေသစ်တွေချမှတ်သွားဖို့ရှိနေပါတယ်။အရင်ဝန်ကြီးချုပ်ဟောင်းစကော့မော်ရီဆန်ကဝန်ကြီးရာထူး၅ခုကိုလွှတ်ဝက်ခံခဲ့တဲ့လောက်ရကအစိုးရအပေါ်အများပြည်သူယုံကြည်မှုကိုထိခိုက်စေခဲ့တယ်လို့စုံစမ်းစစ်ဆေးမှုအစိုးရခန်းစားထွက်ပေါ်လာပြီးတဲ့နောက်လက်ရှိဝန်ကြီးချုပ်အန်တိုနီအယ်ဘယ်နီစီကအခုလိုပြောခဲ့တာဖြစ်ပါတယ်ခင်ဗျာဒီနေ့ကြားရောက်တဲ့အမျိုးသမီးနဲ့မိန်းကလေးငယ်တွေအပေါ်အကြမ်းဖက်မှုပပျောက်ရေးနိုင်ငံတကာနေ့မှာတော့ဒီလိုအကြမ်းဖက်မှုတွေကိုပူပေါင်းတိုက်ဖြတ်ချဖို့လှုံ့ဆော်မှုတွေကိုကုလသမဂ္ဂကဦးဆောင်ပြီးနိုင်ငံတကာကအမျိုးသမီးအဖွဲ့တွေလုပ်နေကြပါပြီ။အမျိုးသမီးတွေဖို့အကြမ်းဖက်မှုကာကွယ်ဖို့ကကာကွယ်လို့ရတာတွေမဟုတ်ပဲချက်ချင်းကိုကာကွယ်ပေးရမှာဖြစ်တယ်လို့ဗ ဘော်ရူးနေကကုလရုံးချုပ်မှာလုပ်ခဲ့တဲ့ဆွေးနွေးပွဲမှာပြောခဲ့ကြပါတယ်။ဒီကုလကဦးဆောင်ပြီးအမျိုးသမီးတွေနဲ့မိန်းကလေးငယ်တွေပေါ်အကျန်းဖတ်မှုပပျောက်ရေးစူပေါင်းအားကောင်းတဲ့အမျိုးသမီးရေလှူရှားမှုဖြစ်လာဖို့16ရက်ကြာလှူရှားမှုမှာ WLB အမျိုးသမီးများဖွဲ့မြန်မာပြည်ပါဝင်မြန်မာကအမျိုးသမီးရေလှူရှားသူတွေကလည်းပါဝင်ဆောင်ရွက်နေကြပါတယ်ခင်ဗျာ။
သတင်းချင်းချုပ်ကိုကိုဝင်းမင်းကြီးညာပေးခဲ့တာဖြစ်ပါတယ်ဒီညအစည်းအဝေးထုတ်လုပ်ရမှုကမဆုမွန်ဖြစ်ပြီးတော့အတန်လမိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Cedric Franklin နဲ့ PJ Elliot တို့ဖြစ်ပါတယ် VOA American တိုင်းရဲ့တောက်ကြနေညပိုင်းမြန်မာဘာသာအစည်းအဝေးကိုည9:00နာရီကနေ 10:00 နာရီထိလိုင်းတို့မီတဲ့19:25:30တို့ကနေအတန်လွင့်ပေးခဲ့တာဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်သောတာရှင်တွေအားလုံးဘေးကင်းလုံခြုံနိုင်တဲ့ညတညဖြစ်ပါစေခင်ဗျာကျွန်တော်ရန်နိုင်ပါ
This program has come to you from the Voice of America, Washington.